Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ခါနေ2022ခုနှစ်ဒီဇင်ဘာလ15ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညပိုင်းမြန်မာဘာသာစီစဉ်တွေကိုတော့လိုင်းဒိုမီတာ1925နဲ့32တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျမစုမုံကအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးမှာပါရှင်
။မင်္ဂလာပါကျွန်တော်ရန်တိုင်းပါခြားသာရင်းနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုဇော်မိုးကျော်နဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်အခြေအနေဆိုးရွားနေတဲ့အတွက်အထူးစိုးရိမ်ရတဲ့နိုင်ငံစည်းမှာဆက်လက်ထည့်သွင်းမှုအမေရိကန်နိုင်ငံရဲ့ဘာသာရေးလွတ်လပ်မှုကော်မရှင် USCIRF ကတိုက်တွန်းလိုက်ပါတယ်။NLD အစိုးရလက်ထက်မြန်မာနိုင်ငံဗဟိုဗန်ဒုဥက္ကဋ္ဌဦးဘူဘူငယ်ကိုစစ်ကောင်စီတရားရုံးကထောင်ဒဏ်နဲ့20ချမှတ်လိုက်ပါတယ်။ဥရောပသမဂ္ဂအနေနဲ့အာဆီယံဒေသတွင်းကစီမံကိန်းတွေမှာယူရို10ဘီလီယံယင်းနှီးမြှုပ်နှံသွားမယ်လို့ဥရောပကော်မရှင်ဥက္ကဋ္ဌကပြောလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညမှာကြားဖို့ရှိပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူကြာသပတေးနေ့ညမှာသောရရှင်တွေကိုတင်ဆက်ပေးမယ်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ဒီကနေ့မနေ့အစောပိုင်းတုန်းကမန္တလေးတိုင်းတရဦးမြို့အနီးကအင်အားအသင့်တင့်ပြင်းထန်တဲ့ငလျင်လှုပ်ခတ်ခဲ့တာကြောင့်စကိုင်းမင်းကွန်းအမရပူရနဲ့အင်းဝကရှေးဟောင်းဖျားစည်တီတို့ထိခိုက်ပျက်စီးခဲ့ပါတယ်
ပြတ်တဲ့ပါရစီကြီးကြတော့တောင်းတင်ကြီးပြုတ်ကြသွားတယ်ပေါ့နော်ဒီဒီတစုကတော့ဖီးရနေပြီးတော့ပြတ်ကြသွားတယ်ပေါ့လမ်းမင်းလေးကမောင်ရတနာဖျားကထောင်းရမှာအပ်သွားတာ
ငလျင်ကြောင့်ထိခိုက်ခဲ့တဲ့ဖျားစီဒီပထိုးတွေကိုကိုယ်တိုင်သွားရောက်ကြည့်ရှုခဲ့တဲ့သူတွေဒီစာရေးဆရာဘိုးရှိတ်ရတနာပူရပြောပြပေးခဲ့တာပါဒီသတင်းအပြည့်စုံမကြခင်နားဆင်ရပါမယ်နောက်တအောင်းတက်နဲ့စစ်ကောင်စီတက်တို့ကြတိုက်ပွဲပြင်းထန်နေတဲ့ရှမ်းမြောက်တိုက်ပွဲအကြောင်းနောက်ရှမ်းတောင်ပိုင်းကစစ်ပြေးဒုက္ခသည်တွေရဲ့အခြေအနေစစ်ကောင်စီကန့်ကွက်တဲ့ဒီရခိုင်ပြည်နယ်နေ့ရဲ့နိုင်ငံရေးအနှစ်သာရမဲ့နေတဲ့ဆိုတော့ကန့်သက်ချက်အမြင်သဘောထားစတဲ့သတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့ကိုစောမိုးကျော်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်။မြန်မာနိုင်ငံတော်မှာဘာသာရေးလွတ်လပ်ခွင့်အခြေအနေဆိုးဝါးနေတဲ့အတွက်အထူးစိုးရိမ်ရတဲ့နိုင်ငံစည်းမဆက်လက်ထည့်သွင်းဖို့အမေရိကန်နိုင်ငံရဲ့ဘာသာရေးလွတ်လပ်မှုကော်မရှင် USCIRF ကအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကိုတိုက်တွန်းလိုက်ပါတယ်။USCIRF ကမနေ့ကထုတ်ပြန်တဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒနောက်ဆုံးထုတ်ပြန်ချက်အစီအခံမှာအဲ့လိုဖော်ပြလိုက်တာပါစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံအနှံ့ပိုဆိုးလာနေတဲ့ဘာသာရေးအခွင့်အရေးချိုးဖောက်မှုတွေလူနည်းစုဘာသာဝင်တွေပေါ်ဖိနှိပ်မှုတွေအပြင်ရင်းကြဒုက္ခသည်တွေရဲ့အခြေအနေတွေကိုဒီအစီအခံမှာဖော်ပြပါတယ်မြန်မာနိုင်ငံမှာဆက်လက်ဖြစ်ပေါ်နေတဲ့အကျက်တဲကြားဘာသာရေးလက်ခွင့်အခြေအနေဆိုးရွားမှုတွေအပေါ်ကိုင်တွယ်ဖြေရှင်းဖို့ရှေ့ဆက်မလုပ်သင့်တဲ့ဆိုတာကိုလည်းအစီအခံထဲမှာထည့်သွင်းထားပါတယ်ကော်မရှင်အနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေအစိုးရအရရှိတဲ့အကူအညီပေးအဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးတာသူတို့ကိုရိုဟင်ဂျာအဖြစ်အတိအမှတ်မပြုတဲ့မြန်မာနိုင်ငံဘက်နေရပ်ပြန်နိုင်ခြင်းအနေထားတွေကိုမှတ်တမ်းတင်ခဲ့တာတွေကိုလည်းအစိုးရခန်းစာမှာရေးသားထားပါတယ်။ဘာသာရေးလွတ်လပ်ခွင့်အထူးစိုးရိမ်ရတဲ့နိုင်ငံစည်းမှာမြန်မာနိုင်ငံအပါအဝင်နိုင်ငံ15နိုင်ငံကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကအရင်ကတည်းကသတ်မှတ်ပြီးသားဖြစ်ပါတယ်။ USCIRF ရဲ့အစိုးရခန်းစာမှာချင်းပြည်နယ်၊စကိုင်းတိုင်း၊ကချင်ပြည်နယ်၊ရှမ်းနယ်၊ကယားပြည်နယ်တွင်ကခရီးရဘာသာရေးကြောင်းနေမိရှုဖြက်စည်းခံရတာတရားဟောဆရာတွေပြစ်ခတ်တပ်ဖြတ်ခံရတာတွေကိုလည်းဖော်ပြထားပါတယ်အနာသိစစ်ကောင်စီဟာသူ့ရဲ့အုပ်ချုပ်မှုတရားဝင်တယ်ဆိုတာကိုအတိအမှတ်ပြုခံရဖို့အတွက်ဗုဒ္ဓဘာသာမျိုးသားရေးဝါဒီတွေနဲ့အနီးကပ်ပူးပေါင်းလှုံ့ဆော်နေတယ်ဆိုတာကိုလည်း USCIRF ကထောက်ပြထားပါတယ်ခင်ဗျာ
ဥရောပသမဂ္ဂအနေနဲ့အာဆီယံဒေသအတွင်းကစီမံကိန်းတချို့မှာယူရို10ဘီလီယံယင်းနှီးမြှုပ်နှံသွားမယ်လို့ဥရောပကော်မရှင်ဥက္ကဋ္ဌဦးစလာဗွန်ဒါလီယန်ကမနေ့ကပြုလုပ်ခဲ့တဲ့ EU ASEAN ပူးတွဲထိပ်သီးအစည်းအဝေးမှာကတိပြုပြောကြားလိုက်ပါတယ
် Team Europe is putting forward an investment package for ASEAN worth 10 billion euros
ဥရောပသမဂ္ဂအနေနဲ့လာမယ့်2028ခုနှစ်အထိ ASEAN ဒေသမှာ Euro 10 billion ဘိုးရှိတဲ့ယင်းနှီးမြှုပ်နှံမှုတွေကိုလှုပ်ဆောင်သွားမှာဖြစ်ပါတယ်ဖွံ့ဖြိုးတိုးတက်မှုတွေကိုချိတ်ဆက်ခြင်းနဲ့ဆိုရင်စီးပွားရေးကဏ္ဍလောင်စာစွမ်းအင်ကန်တာနဲ့ digital ကန်တာတွေမှာခင်မြောင်ပြုလုပ်ရပါမယ်လို့ EU Commission ဥက္ကဋ္ဌကပြောဆိုသွားတာပါဒါအပြင် EU နဲ့ ASEAN အဖွဲ့ခေါင်းဆောင်တွေဟာကုန်သွယ်ရေးကျန်းမာရေးအပါအဝင်အနာဂတ်မှာပူးပေါင်းဆောင်ရွက်ဖို့ကိစ္စတွေကိုဒီအစည်းအဝေးအတွင်းဆွေးနွေးခဲ့ကြပါတယ် EU နဲ့ ASEAN တန်တမာဆက်ဆံရေး45နှစ်ပြည့်အထိမ်းအမှတ်အဖြစ်ကျင်းပခဲ့တဲ့ဒီထိပ်သီးအစည်းအဝေးကို EU အဖွဲ့ဝင်နိုင်ငံ28နိုင်ငံကခေါင်းဆောင်တွေတက်ရောက်ခဲ့ကြပြီး အာဆီယံဘက်ကတော့စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံကလွဲလို့ကြံတဲ့၉နိုင်ငံကခေါင်းဆောင်တွေတက်ရောက်ခဲ့ပါတယ်။ဒီထိပ်သီးအစည်းအဝေးပွဲကနေတောင်တရုတ်ပင်လယ်အတွင်းတည်ငြိမ်မှုရှိဖို့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့နိုင်ငံရေးအကြမ်းတဲကိုဖြစ်ရှင်းဖို့နဲ့ကိုရီးယားကျွန်းဆွယ်မှာတည်ငြိမ်မှုရှိဖို့အတွက်တောင်းဆိုတဲ့ကြေညာချက်တစ်ခုကိုလည်းထုတ်ပြန်သွားဖို့ရှိနေပါတယ်
။ NLD ဆိုရလက်ထက်မြန်မာနိုင်ငံဗဟိုဘဏ်ဒုဥက္ကဋ္ဌဦးဘူဘူငယ်ကိုအဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေပါဝင်စွဲချက်တစ်ခုနဲ့စစ်ကောင်စီတရားရုံးကနေထောင်ဒဏ်20ချမှတ်လိုက်ပါတယ်။မန္တလေးဥပိုလ်ထောင်မှာအကျဉ်းချခံရတဲ့ဥပိုလ်ဘုံငယ်ကိုပြီးခဲ့တဲ့ဒီဇင်ဘာ13ရက်နေ့ကအမိန့်ချမှတ်တာဖြစ်တယ်လို့တရားရေးနဲ့နှီးဆက်တဲ့အတိုင်းဝန်ကပြောပါတယ်။အကျဉ်းချခံလိုက်ရတဲ့ဥပိုလ်ဘုံငယ်ရဲ့ကျမ်းမာရေးအခြေအနေအသေးစိတ်တော့မသိရဘူးလို့မိသားစုနဲ့နှီးဆက်တဲ့အတိုင်းဝန်ကပြောပါတယ်။ဘိုးဘန်ဒုတိယဥက္ကဋ္ဌဒေါက်တာဥပိုလ်ဘုံငယ်ကိုစစ်အာဏာသိမ်းတဲ့ဖေဖော်ဝါရီ1ရက်နေ့မနက်9နာရီလောက်မှာစစ်ကောင်စီဘက်ကဖမ်းဆီးသွားခဲ့ပြီးနောက်တနစ်အကျော်ကြာမှာစစ်ကောင်စီဘက်ကအဲ့ဒီပုံမှန်တွေနဲ့တရားစွဲဆိုဖို့ပြင်ဆင်ခဲ့တာပါ။ဥပဘုံငယ်ကိုနိုင်ငံသားသုံးငွေလွှဲပြောင်းမှုတွေမှာကြီးကြပ်မှုအားနေခဲ့မှုလုပ်ငန်းဆိုင်ရာဆုံးဖြတ်ချက်တွေကြောင့်နိုင်ငံဗဏ္ဍာငွေကျပ်သန်းပေါင်းများစွာနှင်နာရတယ်ဆိုပြီးတော့စစ်ကောင်စီရဲ့အဂတိတိုက်ဖျက်ရေးကော်မရှင်ကတရားစွဲဆိုခဲ့တာဖြစ်ပါတယ်စစ်ကောင်စီဘက်ကထုတ်ပြန်ချက်အရတော့2018ကနေ2021ခုနှစ်အတွဲငွေလွှဲအကြိမ်3သိန်းနီးပါးအနက်ဗဟိုဘဏ်ကိုနိုင်ငံသားသုံးငွေလွှဲပြောင်းခွင့်ပြုချက်တောင်းခံမှုအကြိမ်400နီးပါးနဲ့ငွေကြေးမှုငွေရတဲ့ဘက်ကိုသတင်းပေးမှု9ကြိမ်ပဲရှိခဲ့လို့ကြီးကြပ်မှုအားနေပြီးတော့နိုင်ငံတော်ငွေကြက်100သန်းကျော်နှင်နာမှုဖြစ်ပေါ်ခဲ့တယ်လို့ဆိုထားပါတယ်။ Open Society မြန်မာ OSM ငွေစင်းကိစ္စမှာလည်းငွေကြက်တန်း360ကျော်နိုင်ငံအခွန်ဆုံးရှုံးခဲ့ကြောင်းနဲ့ချင်းငွေရထားတဲ့ငွေတွေကိုလည်းအတိုးပိုရတဲ့ဘဏ်မှာမအပ်ပဲတူးတဲ့ဆုံးဖြတ်ချက်နဲ့စင်ကိုကဒီ SMBC ဘဏ်မှာအပ်ခဲ့လို့နိုင်ငံဗဏ္ဍာငွေ665သန်းနဲ့နာဆုံးရှုံးခဲ့တယ်လို့အဲ့ဒီထုတ်ပြန်ကြမှာဖော်ပြပါတယ်အဲ့ဒီအတွက်ဥပဘုံငယ်ဆောင်ရွက်ချက်တွေဟာအဂတိလိုက်စားမှုရှိတယ်လို့စစ်ကောင်စီဘက်ကစွပ်စွဲပြီးတော့အဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55နဲ့တရားစွဲဆိုခဲ့တာဖြစ်ပါတယ်ဥပဘုံငယ်ဟာ NLD ပါတီစီးပွားရေးကော်မတီမှဗန်ပညာရှင်တဦးအနေနဲ့ပါဝင်ခဲ့ပြီးတော့2018ခုဇူလိုင်မှာဗဟိုဘဏ်ဒုဥက္ကဋ္ဌအနေနဲ့တာဝန်ယူခဲ့တာဖြစ်ပါတယ်ခင်ဗျာ
အိန္ဒိယမြန်မာနှစ်နိုင်ငံနယ်စပ်ပြဿနာကိုဗဟိုအစိုးရအနေနဲ့အလင်းအမြန်ဝင်ရောက်ကင်တွယ်ဖြေရှင်းပေးဖို့မနီပူရာပြည်နယ်ကိုစားပြုအထက်လွတ်တော်အမတ်လီရှမ်ဘဆန္နာဂျဘကဒီဇင်ဘာလ14ရက်နေ့ဗုဒ္ဓဟူးနေ့တုန်းကအိန္ဒိယလွှတ်တော်မှာတင်သွင်းခဲ့တဲ့အကြောင်း Enfer Free Press သတင်းမှာဖော်ပြထားပါတယ်။အိန္ဒိယမနီပူဒေသနဲ့မြန်မာနိုင်ငံအကြားချန်စီယိုခါရမှာနှစ်နိုင်ငံနယ်စပ်မှတ်တိုင်တွေနဲ့ပတ်သက်ပြီးအငြင်းပွားမှုဖြစ်နေတာလို့လွှတ်တော်အမတ်ဆန္နာဂျဘကပြောဆိုပါတယ်။ဒီကိစ္စကိုဗဟိုအစိုးရပြည်ထရေးဝန်ကြီးဌာနအမစ်ရှာအနေနဲ့လေးလာစုံစမ်းဖြေရှင်းပေးဖို့မနီပူဝန်ကြီးချုပ်အန်ဘီရန်ဆင်းကတောင်းဆိုခဲ့ပေမဲ့ပြည်ထရေးဝန်ကြီးဌာနတာဝန်ရှိတဲ့တဦးသာအင်ဖာကိုလာရောက်ခဲ့တဲ့အတွက်အခုလိုလွှတ်တော်မှာတင်ပြတာဖြစ်ပါတယ်။နေဆက်ချန်စီယိုခတ်ရမှာနေဆက်မှတ်တိုင်တွေကိုမနီပူပြည်နယ်ဘက်ကိုတိုးလာတဲ့အတွက်ဒေသခံတွေကချန်စီယိုခတ်တာကိုစန့်ကျင်တပိတ်မှောက်ကြတာဖြစ်တယ်လို့လည်းလွှတ်တော်အမတ်ဆန္နာဂျဘကပြောဆိုပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံဘက်ကတော့ထုတ်ပေါ်ပြောဆိုတာမျိုးမရှိသေးပါဘူး။အဓိကပြဿနာတက်နေတဲ့နေရာတွေကတော့နေဆက်အမှတ်64ကနေ68အကြားဒါအပြင်အမှတ်85ကနေ89အကြားနဲ့အမှတ်88ကနေ95အကြားတို့ဖြစ်တယ်လို့ဆိုပါရယ်။ဗြိတိရှ်ကိုလိုနီခေတ်နောက်ပိုင်းနှစ်နိုင်ငံနေဆက်ပြဿနာဖြစ်ရှင်းမှုအတွက်သဘောတူညီချက်ကို1969ခုနှစ်ကတကြိမ်လက်မှတ်ထိုးခဲ့ပေမဲ့ဒီကနေ့အထိနေဆက်ပြဿနာကိုပိုင်တဲ့ပြဿနာကိုပြည်စည်းအောင်ဖြေရှင်းနိုင်ခြင်းမရှိသေးပါဘူးခင်ဗျာ။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11853ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1595ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဖီဝေကနေဂျာတာပရင်းနေညပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ကြီးညာပေးနေပါတယ်ရုရှားဘက်ကအမြောင်းနဲ့ပြစ်ခတ်တိုက်ခိုက်မှုကြောင့်ယူကရိန်းနိုင်ငံတောင်ပိုင်းကခါဆန်မြို့မှာဒီနေ့နှစ်ယောက်တေဆုံးသွားခဲ့တယ်လို့ယူကရိန်းဘက်ကပြောလိုက်ပါတယ်။ရုရှားရဲ့ပြစ်ခတ်တိုက်ခိုက်မှုကခါဆန်မြို့ကဒေသအုပ်ချုပ်ရေးယုံကိုထိမှန်ခဲ့တယ်လို့ယူကရိန်းသမ္မတရုံးရဲ့ဒုတိယအကြီးအကဲက Telegram ကနေပြောပါတယ်။အချိန်ထဲမှာပဲယူကရိန်းနိုင်ငံအရှေ့ပိုင်းကဒေါနက်စ်မြို့ကိုယူကရိန်းဘက်ကဘုံးကျဲတိုက်ခိုက်ခဲ့ပြီးဒါဟာပြီးခဲ့တဲ့နှစ်တွေအတွင်းအကြီးအမားဆုံးတိုက်ခိုက်မှုတွေထဲကတစ်ချို့ဖြစ်တယ်လို့လည်းရုရှားဘက်ကခန့်ထားတဲ့မြို့တော်ဝန် Alexey Kulabzin ကပြောပါတယ်။ရုရှားဘက်ကယူကရိန်းမှာဆက်လက်တိုက်ခိုက်နေတာတွေဟာနိုင်ငံတကာလူ့ခွင့်ရေးကိုကြီးကြီးမားမားချိုးဖောက်လိုက်တာဖြစ်တယ်လို့ကုလသမဂ္ဂရဲ့လူ့ခွင့်ရေးဆိုင်ရာမဟာမင်းကြီး ဗောကာတာကာကကုလသမဂ္ဂလူခွင့်ရေးကောင်စီကိုပြောပါတယ်ယူကရိန်းနိုင်ငံသား18သန်းလောက်လူသားချင်းစာနာမှုအကူအညီတွေလိုအပ်နေပြီးတော့ရုရှားဘက်ကနောက်ထပ်တိုက်ခိုက်မှုတွေကလူသားချင်းစာနာမှုဆိုင်ရာအခြေအနေတွေကိုပိုပြီးတော့စိုးစိုးဝါးဝါးဖြစ်လာနိုင်ပြီးတော့နေရဆုံခွာထွက်ပြေးသူတွေလည်းပိုများလာနိုင်တယ်လို့ဆိုပါတယ်တစ်ချိန်တည်းမှာပဲအမေရိကန်ကယူကရိန်းကို Patriot ဒုံးကျည်ကာကွယ်ရေးစနစ်တွေကိုပေးဖို့အတည်ပြုလိုက်တာဟာရန်စားတဲ့လုပ်ရဖြစ်ပြီးတော့ရုရှားရဲ့တရားဝင်ပြစ်မှတ်တွေဖြစ်လာနိုင်တယ်ဆိုပြီးတော့ရုရှားနိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရကသတင်းနောက်တွေကိုဒီနေ့ပြောလိုက်ပါတယ်ခင်ဗျာ
အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်တွေကိုလေ့လာစုံစမ်းဖို့ကုလသမဂ္ဂနိုင်ငံတကာအဏုမြူအေဂျင်စီ IAEA ဟာလာမယ့်တနင်္ဂနွေနေ့မှာအီရန်နိုင်ငံကိုတွားရောက်မယ်လို့တာဝန်ရှိသူတွေကဗုဒ္ဓဟူးနေ့မှာထုတ်ဖော်ပြောဆိုပါတယ်။အီရန်နိုင်ငံရဲ့နျူကလ িয়ার ထုတ်လုပ်ရာနေရာ၃ခုမှာထုတ်ဖော်ကြေညာထားခြင်းရှိတဲ့ယူရေနီယံတွေရှိနေတဲ့ကိစ္စနဲ့ပတ်သက်ပြီးအီရန်ဘက်ကဖြေရှင်းပေးဖို့ IAEA ကတောင်းဆိုနေတာနှစ်အတော်ကြာပြီဖြစ်ပါတယ်။အီရန်နိုင်ငံရဲ့ဖိတ်ကြားချက်အရ IAEA ရဲ့ဤပညာကျွမ်းကျင်သူအဖွဲ့တစ်ဖွဲ့ဟာတဟီရန်မြို့တော်ကိုတနင်္ဂနွေနေ့မှာတွားရောက်မှာဖြစ်ပြီးအဓိကအချက်ဖြစ်တဲ့လုံခြုံဘေးကင်းရေးဆိုင်ရာကိစ္စကိုဆွေးနွေးဖို့ရည်ရွယ်ထားတယ်လို့ IAEA ပြောခွင့်ရအမျိုးသမီးကပြောဆိုပါတယ်။ပေါ်ထူးနဲ့ဆော်ပိုင်းတို့ကတော့အီရန်အစိုးရတာဝန်ရှိသူတွေကလည်းရှုပ်ထွေးမှုတွေရှိနေတဲ့အီရန်နျူကလ িয়ার ပြဿနာကိုဖြေရှင်းဖို့အတွက် IAEA တာဝန်ရှိသူတချို့လာရောက်ဖို့ရှိတယ်လို့ထုတ်ပေါ်ပြောဆိုထားပါတယ်။2018ခုနှစ်ဒေါ်နယ်ထရမ့်နဲ့တမရဒေါ်နယ်ထရမ့်လက်ထက်မှာအီရန်နျူကလ িয়ার သဘောတူညီချက်ဖြစ်တဲ့2015သဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်ခဲ့ပြီးနောက်အခြေအနေတွေပုံမိုရှုပ်ထွေးလာခဲ့ပါတယ်။2015သဘောတူညီချက်မှာအီရန်အပေါ်ပိတ်ဆို့အရေးယူထားတာတွေကိုရုပ်သိမ်းပေးပြီးအပြန်အလှန်အားဖြင့်အီရန်ဘက်ကသူ့ရဲ့နျူကလ িয়ার အစီအစဉ်တွေကိုလက်နက်အဖြစ်အသုံးမပြုနိုင်အောင်ထိန်းချုပ်ထားဖို့ဖြစ်ပါတယ်။
မြောက်ကိုရီးယားကိုဒုံးကျည်ပစ်လွတ်မှုနဲ့နျူကလ িয়ার ဆန္ဒချက်တွေမြန်လုံးရပ်တန့်ပေးဖို့အမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားရဲ့တောင်းဆိုချက်တွေကိုတရုတ်အနေနဲ့အရေးသိမ့်ဆိုင်မယ်မထင်ကြောင်းလေးလာသုံးသပ်သူတွေကဆိုပါတယ်။ဒါဟာမြောက်ကိုရီးယားရဲ့ဒီနှစ်ထဲမစ္စိုင်းဒုံးစံချိန်တင်ပစ်လွတ်မှုနဲ့ခုနှစ်ချိန်မြောက်နျူကလ িয়ার ဆန္ဒချက်လည်းပြုလုပ်အောင်မယ်ဆိုတဲ့မှန်းဆချက်တွေကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်နဲ့တောင်ကိုရီးယားတို့ကတရုတ်ကိုတောင်းဆိုလိုက်တာပါ။တရုတ်ဟာမြောက်ကိုရီးယားရဲ့အကြီးဆုံးကုန်သွယ်ဘက်နဲ့ကာလာရှိကြမဟာမိတ်နိုင်ငံဖြစ်တာကြောင့်လည်းသူ့ရဲ့ဩဇာကိုသုံးပြီးမြောက်ကိုရီးယားကိုစမ်းသပ်မှုတွေမလုပ်ဖို့တိုက်တွန်းနေတာဖြစ်ပါတယ်။တရုတ်နိုင်ငံသားရဲ့ဌာနကတော့မြောက်ကိုရီးယားရဲ့နဲ့ပတ်သက်တဲ့ကိစ္စရပ်တွေပေါ်မှာသက်ဆိုင်ရာအဖွဲ့တွေအားလုံးတူးချင်းစိုးရိမ်မှုတွေကိုမျက်မျှတတခိုင်တွယ်ဖြေရှင်းကြဖို့ကိုဆိုထားပါတယ်ခင်ဗျာ
။အိန္ဒိယလေတပ်ကဂျာတာပရင်းနေနဲ့တောက်ကြနေတယ်မှာအိန္ဒိယအရှေ့ဘက်ကျန်းဒေသအတွင်းစီးရဲလေးချင်းမှဖြစ်ပြီးဒါဟာပြီးခဲ့တဲ့ရတ္တတပတ်ထဲတုန်းကအငင်းပွားနေတဲ့နေဇာဒေတာအတွင်းဖြစ်ပွားခဲ့တဲ့တရုတ်နဲ့ထိတွေ့မှုနဲ့မသက်ဆိုင်ဘူးလို့အိန္ဒိယလေတပ် IAF ကထုတ်ပေါ်ပြောဆိုထားပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ9ရက်နေ့ကတရုတ်တပ်တွေဟာအိန္ဒိယပိုင်နယ်အတွင်းဝင်ရောက်လာတဲ့အတွက်အိန္ဒိယတပ်တွေကတားဆီးခဲ့ရတယ်လို့အိန္ဒိယကာကွယ်ရေးဝန်ကြီးဌာနကထုတ်ပေါ်ပြောဆိုခဲ့ပါတယ်။တရုတ်ဘက်ကပြောဆိုရမှာလဲတရုတ်ပိုင်နယ်မြေအတွင်းပုံမှန်ကင်းလက်နေတဲ့တပ်ဖွဲ့တွေကိုတားဆီးဖို့အိန္ဒိယတပ်တွေကတရားမဝင်ဝင်ရောက်လာတယ်လို့ပြောဆိုထားပါတယ်။အိန္ဒိယအရှေ့မြောက်ဒေသအရူနာချက်ပရာတိဒေတာအတွင်းမှာရှိတဲ့တာဝန်ဒေတာမှာအိန္ဒိယနဲ့တရုတ်နှစ်နိုင်ငံနယ်စပ်အငင်းပွားနေတာနှစ်ပေါင်းအတော်ကြာပြီဖြစ်ပါတယ်ခင်ဗျာ
ဒီဇင်ဘာလ15ရက်ကြာတာပရင်းနေ့ညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့ကိုဇော်မိုးကျော်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ကြာတာပရင်းနေ့ညရဲ့ထိတ်တန့်ရောက်သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်အရင်ဆုံးတော့ဒီကနေ့မနက်အစောပိုင်းတုန်းကမန္တလေးမြို့အနီးမှာလှုပ်ခတ်သွားတဲ့ငလျင်ကြောင့်အမရပူရာအင်းဝါနဲ့သခိုင်းကရှေးဟောင်းစည်တီတို့ပျက်စီးသွားခဲ့ရတဲ့အကြောင်းသတင်းကိုတင်ပြပေးကြပါမယ်ဒီကနေ့မနက်အစောပိုင်းတုန်းကမန္တလေးတိုင်းဒရဝူးမြို့အနီးမှာအင်းအား 5.1 Richter scale ရှိတဲ့ငလျင်လှုပ်ခတ်ခဲ့တာကြောင့်သခိုင်းမင်းကွန်းအမရပူရနဲ့အင်းဝကရှေးဟောင်းဖျားစီတီတို့ထိခိုက်ပျက်စီးခဲ့ပါတယ်။မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနဘက်ကတော့ဒီလိုမျိုးအင်းအားအသင့်အင့်ရှိတဲ့မြင်းကလေးတွေလှုပ်ခတ်ပြီးပြီဆိုရင်နောက်ဆက်တွဲမြင်းကလေးငယ်လေးတွေဖြစ်ပေါ်လာနိုင်တာကြောင့်သတိထားကြဖို့ကိုအထူးသတိပေးထားပါတယ်။ရန်ကုန်ကပေးပို့ထားတဲ့မန္တလေးကငလျင်သတင်းကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်။
ဒီကနေ့မနေ့ 3:26 မိနစ်မှာမန္တလေးတိုင်းတရဦးမြို့အရှိဘက်၄မိုင်အကွာမှာအင်အားအသင့်အင့်ရှိတဲ့မြင်းကလေးတစ်ခုလှုပ်ခတ်သွားခဲ့တာပါဒီလိုငလျင်လှုပ်ခတ်သွားခဲ့တဲ့အခြေအနေကိုမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကဒုတိယညွှန်ကြားရေးမှူးဒေါက်တာရီမျိုးမင်းထွေးက VO ကိုအခုလိုပြောပါတယ
်3 night မှာလှုပ်ရှားသွားတဲ့ငလျင်ဟာဆဲအင်းအင်းနဲ့ဆိုလို့ရှိရင်5.2 အင်းအင်းနဲ့ရှိရဲအဲဒီဘောစက်နဲ့ကလည်းတင်းနေပေါ့နော်ဒီလူများတတိယဥညာမျိုးရှိပြီးတော့ဒီနေ့မနေ့လှုပ်ရှားခဲ့တဲ့ငလျင်မှာဒီဘောစက်ဒီတဝိုက်ဒေတာတွေမှာဒီရှေးဟောင်းဖြားတွေအဆင်ပြေပထောလီမှာ ော့ကြားသိရပါတယ
်အဓိကရှေးဟောင်းစည်တီပထိုးတွေထိခိုက်ပျက်စီးခဲ့တဲ့နေရာတွေကတော့စကိုင်းမင်းကွန်းအမရပူရနဲ့အင်းဝစတဲ့ဒေသတွေမှာပါစကိုင်းတိုင်းမင်းကွန်းကမြသိမ့်နံစည်တီစိန်ဘူးနဲ့ငက်မြနာမြေခခဲ့တယ်လို့မင်းကွန်းမှာထင်ရှားတဲ့ချင်းသေးရုပ်ကြီးရဲ့လက်မောင်းပြုတ်ချခဲ့ပါတယ်မန္တလေးမြို့ခန္တော်တိုင်မဏိရတနာဘုန်းကြီးကျောင်းမှာရှိတဲ့ဗရမ ्या စေတီမန္တလေးတိုင်အမရပူရမြို့နယ်တောင်လေးလုံးကျောင်းဖရာစေတီတချို့စိန်ဘူးမြေခခဲ့ပြီးကျောင်းမျက်နှာချက်တွေပျက်စီးခဲ့ပါတယ်အင်းဝမြို့ကထိခိုက်ပျက်စီးမှုအခြေအနေကိုကိုယ်တိုင်သွားရောက်ကြည့်မြင်ခဲ့တဲ့သူတေတီစာရေးဆရာဘိုရှိတ်ရတနာပူရကအခုလိုပြောပြပါတယ
်ဒီပါထင်ရှားတဲ့ကောင်းနဲ့ပြောမှဆိုရင်မင်းတို့အုံကျောင်းကလိုင်းမုတ်တန်းလေးတစ်ခုပြုတ်ကြရပေါ့နောင်ရည်ရနာစီဖရာဇီဒီအဲ့ဒီရသူပိကာအပ်သွားတယ်ပေါ့အဲနောက်ပြီးကြတော့ဗောကျန်းဖရာလူတွေကဇီဒီနဲ့သူမှပြတ်သက်ပါတဲ့ဇီဒီကကြတော့တောင်းတရင်ပြုတ်ကြသွားတယ်ပေါ့နော်အဲဇီဒီတစုကတော့ဖီးရနေပြီးတော့ပြတ်ကြသွားတယ်ပေါ့ဒါပေမဲ့သူကညာတော့တားကြည့်တဲ့ဇီဒီကြီးတွေတော့မဟုတ်ဘူးလမ်းတွေနဲ့ကမောင်ရည်ရနာဖရာကဖောင်းရင်မှအပ်သွားတာပေါ့ဟိုတော့ပိနေတိုင်းနဲ့ခိုင်းနေလို့ဒါပိနေတိုင်းမှာသူကပြတ်ကြပါမယ်သဘောရှိတယ်ပေါ့နောက်တစ်ခုကတော့ကျွန်တော်သစ္စာတိုင်ဖျားသစ္စာတိုင်ဖျားကတော့ကျွန်တော်တို့ဒီလုံးပတ်အပ်သွားတာပေါ့အဲ့လောက်ပါပဲဒါနဲ့ကျွန်တော်တို့စူးစူးရွားပြည့်စည်တာကြီးကတော့သိရှိပါအောင
်ငရင်ကြောင့်စိုးစိုးဝါးဝါးမထိခိုက်ပေမဲ့ပုံမူပြီးပြည့်စည်မသွားရအောင်အချိန်မီပြုရင်မို့လို့အကြောင်းလဲအခုလိုဆက်ပြောပါတယ
်ချို့ရလေးဒီပြည်ကမဲ့ဟာလေးဒီချင်းမီပြန်ပြီးတော့ပြည့်စည်ချင်းချင်းနေနေမြန်လောက်သွားရင်တော့ကောင်းတာပေါ့ဟောဘာဖြစ်လို့လဲဆိုတော့ဒီတန်နေကြောင်းမလို့မပြင်ငယ်ဘူးဆိုရင်မိုးလာတဲ့ခါမှာကြီးကြီးကလေးပြုံပြီးတော့ပြည့်စည်မှုတွေအဲ့ဒီကဖြစ်သွားနိုင်တယ်နိငါလေးလို့ဒီလုံးမအပ်နေမှာပေါ့ဗျာအဲ့နေတော့မိုးရလိုက်တော့အဲ့အဲ့တဲ့ကိုရေအောင်ဝေါ်နေဝန်ကအဲ့ဒီရေပြူသွားတယ်အဲဒါကြောင့်မလို့ဒီပြည့်ပြည့်ထည့်ထည့်မှုတွေကတော့ကျွန်တော်တို့အစောတနေဆောင်ရွက်ဖို့ကတော့ကောင်းပါတယ
်ဒီကနေ့မနေ့လှုပ်ခတ်သွားခဲ့တဲ့ငရင်ဟာစကိုင်းပြည့်ရွေကြောပေါ်မှာဖြစ်သွားခဲ့တာပါအခုလိုအင်အားအတင်းအတင်းနဲ့ငလျင်ဗဟိုချက်အနက်တိန်နဲ့ငရင်လှုပ်ခတ်ပြီးချိန်မှာနောက်ဆက်တွဲငရင်ငယ်တွေဆက်လှုပ်ခတ်နိုင်ကြောင်းမိုးစလဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာရီမျိုးမင်းထွေးကသတိပေးထားပါတယ
်ဒီပထမဦးဆုံးလှုပ်တဲ့ပေါ့နော်ငလျင်ကအင်အားအနေနဲ့တော့တင်လဲများမယ်ဗဟိုချက်နဲ့ကလည်းတိန်နေဆိုလို့ရှိရင်တော့အဲ့ဒီဒေတာအနီးတစ်ဝိုက်မှာနေထိုင်နေပြည်သူတွေနဲ့ကတော့အလင်းပေါ့နော်သူရဲ့နောက်ဆက်တွဲဖြစ်နိုင်ခြေအလားအလာဆိုလို့ရှိရင်တော့အလင်းငယ်လေးလာနိုင်တဲ့အလားအလာရှိတယ်နော်ဖြစ်နိုင်ရဲ့ဆိုတဲ့ဟာမျိုးအတွေးပြီးတော့ကြိုတင်ပြင်ဆင်ထားတဲ့အဟာမျိုးလေးစာထားမှုရန်လိုအပ်ပါတယ
်စကိုင်းပြည့်ရွေကျော်မှာမကြခဏငရင်လောက်ခတ်လေးရှိပြီး1930ခုဘကိုးငရင်လိုငရင်ကြီးပြန်လည်လှုပ်ရှားနိုင်တဲ့အခြေအနေရှိနိုင်ကြောင်းလဲမိုးစလဌာနကခန့်မှန်းထားသလိုဒီအတွက်လည်းပညာပေးအစီအစဉ်တွေဆောင်ရွက်နေတာရှိပါတယ်2016ခုနှစ်ဩဂုတ်လ24ရက်နေ့မန္တလေးတိုင်းချောင်းမြို့အနီးဗဟိုပြုပြည်လောက်ခတ်ခဲ့တဲ့ငရင်ကြောင့်ပကံညောင်ဒေသမှာရှေးဟောင်းစည်တီပထိုး425စုထိခိုက်ပျက်စီးခဲ့ရပါတယ်ဒီမြင်ကလေးကတော့အင်အားရစ်တာစကေး 6.8 ရှိခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
ဒါကတော့ဒီကနေ့မနေ့အစောပိုင်းတုန်းကမန္တလေးမြို့အနီးမှာလောက်ခတ်သွားတဲ့ငလျင်တန်းကြောင့်အမရပူရအင်းဝါနဲ့စကိုင်းကရှိဟောင်းစီဒီပထိုးတချို့ပျက်စီးသွားတဲ့အကြောင်းသတင်းကိုစုံဝင်းလိုင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒီစစ်ကောင်စီတပ်နဲ့တိုက်ခိုက်မှုအပြင်းထန်တွေဖြစ်နေတဲ့ရှမ်းမြောက်ပိုင်းနဲ့ရှမ်းတောင်ပိုင်းဘက်ကစစ်ပြေးဒုက္ခတွေရင်ဆိုင်နေရတဲ့စိန်ခေါ်မှုအခက်အခဲတွေကြောင့်သတင်းတွေကိုဇက်တိုက်တင်ပြပေးကြပါမယ်။အရင်ဆုံးတော့ရှမ်းပြည်မြောက်ပိုင်းဘက်ကသတင်းကိုတင်ပြမှာပါ။ပြီးခဲ့တဲ့ရက်ပိုင်းတွေထဲမှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းနမ်ဆန်မြို့နယ်ထဲမှာတော့စစ်ပြေးဒုက္ခတွေက1,900ကျော်ရှိပါတယ်အဲ့ဒီထဲကထက်ဝက်လောက်က18နှစ်အောက်ကလေးငယ်တွေဖြစ်တယ်လို့ကုညီကယ်ဆယ်ရေးဆောင်ရွက်ပေးနေသူတွေက VOA မြန်မာပိုင်းကိုပြောပါတယ်ရန်ကုန်ကမေးမြန်းထားတဲ့သတင်းပေးပို့ချက်ကိုတော့ကိုငင်းချန်ကပြောပြပေးမှာပါရှင
်အခုလဒီဇင်ဘာ9ရက်ကနေ23ရက်အထိတပတ်ကြာဖြစ်ပွားခဲ့တဲ့တောင်းလက်နက်ကိုင်အဖွဲ့ TNL နဲ့မြန်မာစစ်တပ်ရဲ့တိုက်ပွဲတွေကြောင့်ကြေးရွာ5ခုကဒေသခံတွေထွက်ပြေးတိမ်းရှောင်ခဲ့ရပါတယ်အဲ့ဒီထဲက1,386ယောက်ဟာနန်းဆန်မြို့နယ်ဇယန်းကြီးကျောင်းမှာခိုးလုံနေရပြီးမန်လုံဖုံးကြီးကျောင်းနဲ့မန်းဖက်ရွာနှစ်ခုပေါင်းမှာတော့လူဦးရေ450နီးပါးခိုးလုံနေရပါတယ်စစ်ရှောင်ထောက်ဝက်လောက်ကတပ်ငယ်ပိုင်းနေနဲ့ကလေးတွေဖြစ်တယ်လို့ဇယန်းကြီးကျောင်းကဆရာတော်ဦးပညောဘာသာကပြောပါတယ
်ဆောင်းတွေဆိုတဲ့အခါကျတော့အချို့ကျတော့ဘာမှမယူမလာအောင်ဆိုတော့လေကလေးတွေလည်းများတယ်လူကြီးလက်ရှိရဦးတွေလည်းများတဲ့အခါကျတော့အဝတ်ထည်တွေတော့သူတို့လိုအပ်နေကြတယ်ကလေးဆက်ရှင်နေအောင်650ရှိတယ်။လူရေသားများတဲ့ခါကျတော့ရေအခက်ခဲရှိလာတော့ပေါ့နော်။တန်ရှင်းရေတကူရေတစားရတဲ့တန်ရှင်းရေတွေကျောင်းမှာရှိတဲ့ရေကြတော့စားဖို့ချက်ပြုတ်ဖို့တုံးဖို့ရေရဲ့အိနာရေရဲ့မျက်နှာတိတ်ဖို့ရေရဲ့ဒီလောက်ပဲထားပေးတာကျန်တဲ့ချိုးရေတို့ဘာလို့ကြတော့သူတို့ကိုနှိမ့်ချရတယ် မျိုးတွေအိမ်တွေမှာတော့ချူခိုင်းတယ်တချို့ဆိုလည်းချောင်းမှာတော့ချူကြတာပေါ့အဲ့ဒါလည်းရှိရတဲ့ပေါ့နော
်စာရေးတောက်ရေးကတော့အဝေးကလာလူထားတဲ့ပစ္စည်းတွေနဲ့တပတ်လောက်လုံလောက်နိုင်တယ်လို့ဆရာတော်ကပြောပါတယ်လောလောဆယ်မှာတော့အစားအသောက်တွေကူညီပေးသူတွေရှိပေမဲ့လည်းကလေးငယ်တွေအတွက်နုံးမုံအာဟာရမုံနဲ့အဝတ်အစားတွေအတွက်တော့လိုအပ်နေတဲ့အကြောင်းတောင်မျိုးသမီးအဖွဲ့ TWO ရဲ့တာဝန်ခံတဦးက VOA ကိုပြောပါတယ
်။ဆောက်နေရေးစိန်တော့ဒီရက်နေနေလောက်စိန်တော့စင်ပြေဆိုပေမဲ့လည်းရရှိအတွက်ကတော့အခက်အခဲရှိနေတဲ့လောလောဆယ်ကပြန်တော့ဖို့ကလည်းမပေချာသေးဘူးဖြစ်လို့ဆိုတော့တိုက်ပွဲရပြင်းထန်တဲ့ area ဖြစ်တဲ့အကြောင်းမလို့ဒီနေမြေချင်းမှုပုံစံမျိုးတွေပြင်မိုင်းစားဒီအချင်းရှိမှလည်းဆိုရင်ရတဲ့အကြောင်းမလို့အမျိုးခက်ခဲရေးချက်တတော့ခက်ခဲတင်ခေါ်မှုတော့ရှိနေ
မြန်မာစစ်တပ်ကပြီးခဲ့တဲ့ရက်ပိုင်းထဲမှာရဟရင်ငါးစီအသုံးပြုခဲ့ပြီးတပ်သားပို့ဆောင်တာဝေဟင်ကနေပြစ်ခတ်တာတွေလှုံ့ဆော်ခဲ့တဲ့အတွက်အရဲသားတဦးတေဆုံးပြီးနှစ်ဦးဒဏ်ရာရခဲ့တယ်လို့တောင်အရက်ဖက်အဖွဲ့တချို့ကထုတ်ပြန်ထားပါတယ်။နေ90နီးပါးထိခိုက်ခဲ့ရပြီးတချို့အိမ်တွေကတော့အလုံးနီးပါးမီးလောင်ပြာကျသွားခဲ့တာပါ။ကျေးရွာတွေထဲမှာလည်းမပေါက်ကွဲသေးတဲ့လက်နက်ကြီးကြီးတွေနဲ့မြေမြုပ်မိုင်းတွေကြောင့်စစ်ရှောင်းတွေအလုံးနေရပြန်ဖို့မဖြစ်နိုင်သေးပါဘူး။ဆရာတော်ဦးပညောဘာသာကအခုလိုပြောပါတယ
်။မြေမြုပ်မိုင်းကိစ္စတွေရပြီးတော့မကွဲတဲ့လက်နက်ဘုံတွေရောရှိမှာဆိုလို့လေအဲ့ဒါတွေမရှင်းသေးသေးတော့ဒီစစ်ဆောင်တွေကိုပြန်မလွတ်ရေးတူးလေအဲ့ဒါတွေအဲ့ဒီအရာတွေအကုန်လုံးရှင်းပြီးခါမှပြေးကြပြီးမြေပြင်တည်းပြေးကြပြီးခါမှဦးဇေလို့ပြန်မလွတ်ပြေးမှာပါလောလောဆယ်တို့တဲ့အန္တရာယ်ရှိသေးတော့
human ကုန်းတာမန်လုံးတာလက်ဒီကြေးရွာတွေကိုမြန်မာစစ်တပ်ဘက်ကအင်အား130ကျော်နဲ့ရုတ်ချီးဝင်ရောက်တိုက်ခိုက်ခဲ့တာလို့ဒေသခံတွေက VOA ကိုပြောပါတယ်နှစ်ဖက်တပ်တွေထဲမှာတေဆုံးမှုတွေလည်းရှိတယ်လို့ပြောပါတယ်ဒီကနေ့ဒီဇင်ဘာ15ရက်နေ့မှာလဲမြန်မာစစ်တပ်ကလေရင်နဲ့ဘုံလာကျဲခဲ့တယ်လို့ဒေသခံတချို့ကပြောပေမဲ့ဒါကိုတော့ VOA ကတိကျအတည်ပြုလို့မရသေးပါဘူးခင်ဗျာ
ဒါကတော့တအောင်း TLL နဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေပြင်းထန်ခဲ့တဲ့နမ်ဆန်မြို့နယ်တွေကစစ်ပြေးဒုက္ခသည်တွေနဲ့ကလေးငယ်အများစုတိမ်းရှောင်နေရတဲ့အခြေအနေတွေကိုငင်းရန်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရှမ်းတောင်ပိုင်းဘက်မှာလည်းစစ်ပြေးဒုက္ခသည်တွေတောတောင်နေတဲ့တိမ်းရှောင်နေရတဲ့အခြေအနေတွေကိုတင်ဆက်ပေးကြပါမယ်ရှမ်းပြည်နယ်တောင်ပိုင်းမိုးပြဲမြို့နယ်နဲ့ဖဲခုံမြို့နယ်ထဲမှာရှိတဲ့ထောင်ကနန်းလောက်ရှိတဲ့စစ်ပြေးဒုက္ခသည်တွေဟာတောတောင်တွေထဲမှာခိုးလုံနေထိုင်နေကြရပါတယ်။ရာသီဥတုကတော်တော်လေးကိုအေးနေတာကြောင့်အကူအညီတွေကအရေးပေါ်လိုအပ်နေပါတယ်။ဒီကြောင့်ရန်ကုန်ကစုံစမ်းမေးမြန်းပြီးသတင်းပေးပို့ထားတာကိုအလိမ်မာပြောပြပေးပါရှင်
။မိုးပြဲမြို့နယ်အတွင်းစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားစစ်ရေးတင်းမာနေဆဲဖြစ်ပြီးမိုးပြဲမြို့အစောစစ်တော်ရရောက်ခွဲပမာစစ်တပ်ဘက်ကတပ်ဆွဲထားတယ်လို့ဒေသခံတွေကပြောပါတယ်။အိနာတဝိုက်ကလက်နက်ကြီးလက်နက်ငယ်တန်းတွေလည်းမကြမကြကြားနေရတယ်လို့ဆိုပါတယ်။စစ်ပြေးဒုက္ခသည်တွေဟာမိုးပြဲမြို့နယ်ထဲမှာတိမ်းရှောင်နေသူတွေရှိသလိုတောတောင်တွေထဲခိုးလုံနေရသူတွေလည်းတော်တော်များများကိုရှိနေပါတယ်။ဆောင်းရသည်ဝင်လာတာနဲ့အများတောတောင်ထဲမှာအအေးတန်ကြောင်အကူအညီတွေပိုလိုအပ်လာတယ်လို့လည်းစစ်ပြေးရှောင်တို့ကပြောပါတယ်
။တောင်ပြောတော့များပါပဲရှိတယ်ရှိတယ်တချို့ကတော်တော်မြို့ထဲမှာရှိတယ်။ဒီမှာလည်းတောင်ပါတစ်ခဲမင်းရဲ့တောင်ရဲ့တော့ခိုးခါကျတော့ပါအေးတယ်အဲတောင်မှာခါကျတော့အများအပြည့်အနှွေးဆယ်လို့အဲ့ဒီတောင်လုံးမနောက်ကြတော့ကလေးငယ်လေးများနေတာသူရှောင်ထဲမှာဆက်နေရအခုကတောင်ရဲ့ဒီသူအဲ့ဒီနာပြီးကြောက်ဆိုတာများနေတယ
်။အလားတူဖဲခုံမြို့နယ်အရှိချမ်းကစစ်ပြေးဒုက္ခသည်တွေလည်းကျေးရွာတချို့ကအခုချိန်ထိနေရမပြတ်နိုင်ကြသေးပါဘူး။
ရတဲ့နာဆိုင်ထဲထားတဲ့နည်းနည်းရှိတာနဲ့တချို့ကရောဘာကိုပြန်ရည်တာတချို့ကရောမပြန်ရည်တာလည်းရှိသေးတယ်မပြန်ရည်တဲ့ဆိုတော့ပုံတော့ရှိသေးတယ်ပြန်ရည်တဲ့ပုံတော့လည်းရှိသေးတယ်ရှိရှင်တော်တို့ဖက်လက်ထုံတို့ကဖူးတို့ဖက်မရှိတဲ့ညာကွန်တာတို့ဖက်ပေါ့
ရတဲ့ဥဒုအပြောင်းလဲကြောင်းကလေးတငယ်အပါဝင်တော်တော်များများကျမ်းမာရေးထိခိုက်လာနေကြတယ်လို့ဒေသခံကဆိုပါတယ
်ခုနေနဲ့ဒီချောင်ရတာတစ်ဖက်မိုးမကောင်းတာတစ်ဖက်ဆိုတဲ့လေကုံဆိုင်ရတာလည်းလည်းကုံမကောင်းကောင်းမပေါ့ဆိုပြောရမယ်ဆိုမှဒံကြရသားတောင်းနေလေခက်ခဲတဲ့အထူးတစ်ဖြစ်ချမ်းမရင်းဆိုလေဖြစ်ချမ်းမိုင်နဲ့ဖြစ်သွားဝင်ရတာလည်းခက်ခဲတာလားကြောင်းဒီနောက်ဒီချောင်နဲ့ခက်ခဲတာအဲ့ဒါကြောင့်လည်းလည်းမျိုးမျိုးဒုက္ခရမြင်တယ်လေဒီချောင်ကြီးကတချို့ကဝန်ချောင်းဝန်ပြဲနဲ့ချိတယ်ငယ်ချတော့တွေ့မျိုးလည်းရှိတယ်လေအခုနာသီချောင်းဆူဖြစ်နေအောင်လိုက်ပြလိုက်နေဖြစ်တယ်လေတော့တောင်းမှနေရရင်လို့လည်းမရှိ စီဝဲရလည်းထိတ်ခင်းနေတယ်ပေါ့
စီရေးအခြေအနေတွေကြောင့်ဒေသခံတွေဟာဘေးလွတ်ရာကိုပြေးရှောင်လိုက်ဒေသတည်ငြိမ်ရင်နေရပြန်လိုက်နဲ့အလုပ်ကိုင်းတွေလည်းဖျောက်ဖျောက်တက်တက်မလုပ်နိုင်ကြပါဘူးအချိန်ကြာလာတာနဲ့အမျှစားရည်တောင်ရည်တွေကျန်းမာရေးတွေစသဖြင့်အခက်အခဲမျိုးစုံကြုံတွေ့လာကြရသလိုပြည်တွင်းပြည်ပအကူအညီမျိုးတွေလည်းမရရှိပဲဖြစ်နေကြပါတယ်မြန်မာနိုင်ငံတွင်းစစ်ပြေးဒုက္ခသည်တွေအပါအဝင်ပြည်တွင်းဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေပေးနိုင်ရေးအတွက်အာဆီယံအပါအဝင်နိုင်ငံတကာကကြိုးပမ်းနေပေမဲ့လည်းအခုချိန်ထိထိထိရောက်ရောက်မဆောင်ရွက်နိုင်သေးပါဘူးကုလဌာနအဖွဲ့အစည်းတချို့ကကုညီရာတွေရှိပေမဲ့လည်းတကယ်ဒုက္ခတွေ့နေတဲ့သူတွေစီရောက်ရှိနိုင်လောက်တဲ့အခြေအနေမျိုးမရှိဘူးလို့ဒေသခံတွေကပြောပါတယ်ရှင်
။ဒါကတော့ရှမ်းပြည်နယ်တောင်ပိုင်းဘက်ကဆစ်ပြေးဒုက္ခသည်တွေတောတောင်နေတဲ့ခိုလုံနေရပြီးတော့ရာသီဥတုအေးအေးဒဏ်ဆိုးဆိုးဝါးဝါးခံရတဲ့အတွက်အကူအညီတွေအရေးပေါ်လိုအပ်နေတဲ့အကြောင်းသတင်းအလိမ်မာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့စစ်ကောင်စီကနေဥဆောင်ပြီးတော့ကျင်းပနေတဲ့ဒီကနေ့ကြားရောက်တဲ့ရခိုင်ပြည်နယ်နေ့အပေါ်မှာအမြင်သဘောထားတွေကိုတင်ပြပေးချင်ပါတယ်။စစ်ကောင်စီတပ်နဲ့အေးအေးရခိုင်တပ်ဖွဲ့တို့ကြားနှုတ်အားဖြင့်အပြစ်ရထားတဲ့အခြေအနေမှာပဲဒီကနေ့ဒီဇင်ဘာလ15ရက်နေ့ရခိုင်ပြည်နယ်နေ့ကိုစစ်ကောင်စီကဥဆောင်ပြီးတော့ကျင်းပပြုလုပ်ပါတယ်။အခုလိုမျိုးစစ်ကောင်စီကကျင်းပတဲ့ရခိုင်ပြည်နယ်နေ့ဆိုတာကရခိုင်နေအတွက်တော့အနှစ်သာရတစုံတရာမရှိပါဘူးလို့ရခိုင်နိုင်ငံရေးသမားတွေကြားယူဆတာတွေရှိပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုကိုစံကျော်ကပြောပြပေးမှာပါရှင်။
ဒီကနေ့ဒီဇင်ဘာလ15ရက်နေ့မှာကြာရောက်တဲ့48ကြိမ်မြောက်ရခိုင်ပြည်နယ်နေ့ကိုပျော်ပွဲရှင်ပွဲတွေအဖြစ်ရခိုင်ပြည်နယ်မြို့နယ်တော်တော်များများမှာစစ်ကောင်စီကဦးဆောင်ကျင်းပပါတယ်စစ်ကောင်စီကျင်းပတဲ့ရခိုင်ပြည်နယ်နေ့မှာစစ်ကောင်စီနဲ့နှီးဆက်သူတွေနဲ့ဌာနဆိုင်ရာတွေလောက်သာအလေးထားပါဝင်ကြတယ်လို့ရခိုင်အရေးလေးလာတုံးသက်သူဦးဖေတန်းကပြောပါတယ
်မြို့နယ်တိုင်းမှာဒီလိုလုပ်ပါတယ်လုပ်တယ်ဆိုရင်အောင်မြင်တယ်မအောင်မြင်ဘူးဆိုတာကတော့ပထမဆုံးဒီပြုကတကယ်ခံစားမိပြီးတော့နိုင်ငံရေးရခံစားမိပြီးတော့တကယ်ကြောက်ရပါဝင်ပူပေါင်းတာကိုပဲအောင်မြင်တယ်လို့ပြောလို့ရမှာပေါ့အခုကတော့ဒီလိုပြောတော့ဖြစ်တာပေါ့အဲဌာနဆိုင်ရာတွေရှိမယ်ဒီလိုတက်မဲ့စားတွေရှိမယ်ပြီးတော့ဒီဆိုင်မျိုးပါတီဝင်တွေရှိမယ်အဲအဲ့လိုပြီးတော့ဒီလိုဘက်ကပေါ့နော်စုတွေပေးပြီးတော့ကြောက်စားတဲ့လူတွေရှိမယ်အဲအဲ့ဒီအဆိုင်ဝိုင်းတွေရှိမှာပေါ့ဒီလိုတွေကတော့မြို့တိုင်းမှာအနေနဲ့အများစုကြီးရှိကြပါတယ်အစ်စ်တင်မှာကြတော့မြို့တော်ဆိုတဲ့အခါမှာဒီလိုပူပြီးတော့ပွဲကိုစီအောင်လုပ်ကြပါပေါ့နော်အမှုပြုရှင်တွေကဖိတ်ပြီးတော့တခြားပြောဝဲရှင်မွေးတွေကပါဝင်ပြီးတော့ဒီလိုလုပ်ပါတယ်ဆိုတော့ဒါကတော့ပွဲဖြစ်တယ်ပွဲအဖြစ်တော့ဖြစ်တယ်ဒါမဲ့တကယ်နော်ဒီသူတွေတာမန်ပြည်သူတွေပေါ့နော်အဲ့ဒီတွေကတော့မပါဝင်ရဘူးဒီလိုနဲ့ဆွေးနွေးပတ်သက်တဲ့သူတွေပဲတရားဝီရောပွဲတစ်ခုအဖြစ်လုပ်လိုက်တာတော့မဖြစ်ပါဘူးခင်ဗျဟုတ်ကဲ့
ဒါအပြင်ရခိုင်ပြည်နယ်နေ့ဟာရခိုင်ပြည်သူတွေအတွက်နိုင်ငံရေးအရာအနှစ်သာရတစုံတရာမရှိသလိုရခိုင်တပ်ဖွဲ့အေအေပေါ်လာပြီးနောက်ပိုင်းမှာရခိုင်ပြည်နယ်နေ့ကိုရခိုင်ပြည်သူတွေအလေးထားတာမရှိတော့ဘူးလို့လည်းဦးဖေတန်းကပြောပါတယ
်ဒီပြည်နယ်နေ့ကိုအရင်တုန်းကကြည့်ခဲ့တာပေါင်းခဲ့တာကပျော်ဝေးရှင်ဝေးတပွဲလောက်ဖြစ်တယ်ဒီလေရောက်ပြီးမှနောက်ပိုင်းမှာရောက်ပြီးတဲ့နောက်ပိုင်းမှာအာဒါအနှစ်သာရကိုဆန်းစစ်လာတဲ့အဲဒီလိုရှိလာတယ်နိုင်ငံရေးအားဖြင့်ဆန်းစစ်လာကြတယ်အဲဒီအချိန်မှာတော့ဒါကကျွန်တော်တို့ဂျိုရှင်နဲ့ဒီပိုင်းရှိခွင့်ကိုပြတ်ချမ်းခွင့်ကိုဒီမှာကိုပါတိခွင့်ရှိတဲ့အနှစ်သာရတွေဘာမှမရှိတဲ့နော်လေနဲ့ပြည့်တဲ့အခွင့်အရေးပေါ့အဲအဲ့လိုမျိုးဒီတွေကမြင်လာတဲ့အတွက်အရင်တုန်းကဆိုတော့ပြေးပြီးတော့စိတ်ဝင်စားတာမရှိရတော့ဘူးတွားရောက်ပြီးတော့ဟိုဒါအပြောတော်တဲ့တုန်းကသိရှိတဲ့ဘူး
ရခိုင်ပြည်နယ်မြို့တော်စစ်တွေမှာနေထိုင်တဲ့ရခိုင်ဒေသခံတူဖြစ်တဲ့မခင်ဖုံးသူစော်ကလည်းစစ်ကောင်စီကကျင်းပပေးတဲ့ရခိုင်ပြည်နယ်နေ့ကိုအတိအမှတ်မပြုနိုင်ဘူးလို့ပြောပါတယ
်ဟုတ်ကဲ့အခုလက်ရှိအချိန်မှာရခိုင်ရှင်နဲ့ကြတော့ဒီစစ်ကောင်စီကကျင်းပတဲ့အပွဲဖြစ်လို့လည်းမပါတဲ့အပိုင်းလေးတစ်ပိုင်းရှိရပေါ့နော်နောက်ထပ်ကကြတော့ရခိုင်ပြည်နယ်ကကိုယ့်တက်ဘာမှထူရှားမှုလည်းမရှိဘူးနော်အမျိုးအတိအမှတ်လည်းမပြုဘူးပေါ့နော်အဲ့လိုမျိုးအဲ့ဒါကြောင့်မပါဝင်ဖြစ်တာပေါ့ဟုတ်ကဲ့
ရခိုင်ပြည်သူတွေအတိမတ်ပြုပါဝင်တာနှဲပါတယ်ဆိုပေမဲ့လည်းစစ်ကောင်စီကတော့ဒီကနေ့ကြာရောက်တဲ့ရခိုင်ပြည်နယ်နေ့မှာစင်တင်တေးဂီတာတွေအပါအဝင်ပြည်နယ်ဂုံတူးဆောင်လူမှုထူးချွန်စုတွေပေးအပ်တာတွေပျော်ပွဲရှင်ပွဲတွေကိုငွေကြေးအကုန်ကျခံကျင်းပခဲ့ပါတယ်။ရခိုင်ပြည်နယ်နေ့ဆိုတာဟာမြန်မာနိုင်ငံလွတ်လပ်ရေးရပြီးနောက်ပိုင်းတိုင်းအဆင့်ရှိတဲ့ရခိုင်တိုင်းဒေသကြီးကိုမြန်မာဆိုရှယ်လစ်လမ်းစဉ်ပါတီမဆလအစိုးရလက်ထက်ကရေးဆွဲအတည်ပြုခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်31အရရခိုင်တိုင်းကနေရခိုင်ပြည်နယ်အဖြစ်သတ်မှတ်ပေးခဲ့တာကိုအထိမ့်မဲ့ပြုထားတာဖြစ်ပါတယ်ခင်ဗျာ
ဒါကတော့ဒီကနေ့ကျင်းပတဲ့ရခိုင်ပြည်နယ်နေ့အပေါ်မှာအမြင်သဘောထားတွေကိုကိုစံကျော်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညအတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ကျမတို့ VOE ကနေထုတ်လင်းပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့စာရေးသားဆက်သွယ်ခြင်းနဲ့ဆိုရင် VOE မြန်မာပိုင်းရဲ့ email လိပ်စာ burmese@voenews.com ကိုပေးပို့နိုင်ပါတယ်ရှင်။မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေတင်ဆက်ပေးဖို့ရှိပါတယ်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လ က်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နဲ့ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဒါချင်းပေလျာကပဲဖြစ်ဖြစ် UA Plus application ကိုကြောင်းလို့ရယူပါ
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တပ်ရဲ့2022ခုနှစ်ဒီဇင်ဘာလ15ရက်ကြာသပတေးနေ့ညရဲ့မြန်မာဘာသာထုတ်လွှင့်ချက်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ Line Meter 31 kHz 9383ည Line Meter 32 kHz 9383ည Line Meter 51 kHz 5885တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ည10နာရီထိထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာယူဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်။ကျမ်းမာရေးခန္ဓာတိုင်းရင်းဒေသကသတင်းလွှာအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာတော့အရင်ဆုံးဦးအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ကိုတင်ပြပေးကြပါရစေ။ຫນွေဦးတော်လိုင်းရဲ့အကြောင်းနောက် GSCN လူမျိုးပေါင်းစုံတပိတ်ကော်မတီကနေထုတ်ဝေထားတဲ့စာတမ်းကိုဦးအောင်ခင်ကသုံးသပ်ပြီးတော့ကိုညံဝေးအောင်နဲ့အတူတင်ပြထားတာရှုစားနားဆင်ပါရှင်။
အနာသိမ့်ပြီးဆယ်ရဲ့အကြံမှာလူမျိုးစု29စုကလူမျိုးပေါင်းစုံအထွေထွေတပိတ်ကော်မတီ General Site Committee of Nationalities GSCN ကိုဖွဲ့စည်းလိုက်ပါတယ်15ရဲ့ကြာတော့အဖွဲ့ဝင်လူမျိုး2မျိုးထပ်တို့လာလို့လူမျိုးစု31စုပါဝင်တဲ့အဖွဲ့အစည်းဖြစ်လာပါတယ်ဒါကြောင့်မို့သမိုင်းတွင်မဲ့လူမျိုးပေါင်းစုံတွန်လိုင်းပေါ်ထွက်လာပြီလို့မြင်ကြပါတယ်သူပေါင်းကောင်းဆောင်မှုညီမျှမှုတရားမျှတမှုအပြန်အလှန်လေးစားမှုကိုယ်ပိုင်ပြဋ္ဌာန်းခွင့်စတဲ့မူတွေကိုအခြေခံပြီးအာဏာရှင်စနစ်ပြတ်သုံးရေး2008ခြေဥ်ပြတ်သုံးရေး Federal Democracy ပေါ်ပေါက်ရေးမတရားဖမ်းဆီးထားသူတွေကိုအများဆုံးလွတ်ပေးရေးစတဲ့ရည်ရွယ်ချက်တွေရှိလာပါတယ်။လွန်ခဲ့တဲ့ February 22ရက်နေ့ထုတ်66မျက်နှာ GSCN အစည်းအဝေးခန်းစာကိုကြည့်ရင်ຫນွေອູ້ຕົນລາຍີ້ຫາລູမျိုးບ້ອງສົງຕົນລາຍີ້ອະພິເສັດແລະຈີແຈ່ນີ້ດາຖິນຊາပါແດ່ຄິດຊັດຊັດຈင်းປາແລະຍິນຍາຍີ້ສວນຫນ່ວຍມາອໍມຽນຫມູ່ນະ2027ສິດອານາເຕັມຫມູ່ຫາລູမျိုးບ້ອງສົງຕົນລາຍີ້ກໍອ້າເດລ້ອງດລູຂຶ້ນໄດ້ပါແດ່ອະຄູໂລລູမျိုးສົງອະຫຼວາສົງປາວິນໄດ້ຕົນລາຍີ້ອະຊິງອະຫົງກູກ້ານມົນຊວາອູ້ສອນໄນຫມູ່ອະລົງອະຍີ້ຈີပါແດ່ແດ່
စစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့တော်လှန်မှုမျိုးစုံပေါ်ထွက်လာပြီးတိုင်းရင်းသားပေါင်းစုံလက်တွဲနိုင်တာဟာမြမသမိုင်းမှာအံ့အားသင့်ပွဲဖြစ်နေတယ်လို့ဆိုပါတယ်ဆရာနာရှင်စနစ်ပျက်စီးလို့ပေါ်ထွက်လာမဲ့အခြေအနေဟာတိုင်းပြည်ရေရှည်တိုးတက်ဖွံ့ဖြိုးရေးအတွက်အသင့်တော်ဆုံးဖြစ်နိုင်ပါတယ်ဆရာနာရှင်စနစ်ရဲ့ဗဟုချုပ်ကန့်မှုဒလေးအောက်မှာနှစ်ပေါင်းများစွာနေလာခဲ့ရပြီးတဲ့နောက်ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့NLD ပါတီရဲ့ဗဟုချုပ်ကံမှုအောက်မှာဆက်လက်နေထိုင်ခဲ့ရတဲ့အတွေ့အကြုံကိုလည်းတိုင်းသားတွေလက်မခံတော့ပါဘူး။ဒါကြောင့်တပါတီလွှမ်းမိုးမှုဒါမှမဟုတ်တူဦးတယောက်အပေါ်အလွန်အမင်းအားကိုးတဲ့အလေးထားကိုဆက်လက်ကျင့်သုံးလို့မရတော့ဘူးလို့ GSCN အစီရင်ခံစာမှာပြက်ပြက်သားသားသုံးသပ်ထားပါတယ်။
အာနာချင်းစနစ်ဆိုရင်ဘယ်စနစ်ကိုမှလက်မခံနိုင်ဘူးလို့ဆိုပါတယ်တူးချင်းတော့မဟုတ်သူတလူငါတမင်းခေါင်းဆောင်ဒါမျိုးကိုလက်မခံမဲဟန်ချက်ညီညီနဲ့စူပေါင်းခေါင်းဆောင်ဒါမျိုးကိုသာလက်ခံမဲလို့ဆိုပါတယ်ဒါလို့စူပေါင်းခေါင်းဆောင်မှုကိုအကောင်အထည်ဖော်ဖို့အတွက် NUG အမျိုးသားညီညီရေးအစိုးရပေါ်ပေါက်လာရတာဖြစ်ပါတယ်တဲ့ NLD ခေတ်ကရေပန်းစားခဲ့တဲ့ပုဂ္ဂိုလ်ရေးကိုယ်ကွယ်မှုဟာစုံလင်ခွဲပြတဲ့နိုင်ငံရေးအင်အားစုတွေထဲမှာတုံးလို့မရတော့ဘူးလို့ဆိုပါတယ်စစ်အာဏာသိမ်းပြီးတနည်းအတွင်းမှာစစ်ကောင်စီတပ်ကနေຫນွေဦးတော်လိုင်းရဲ့ဘက်ကိုပါဝင်လာတဲ့စစ်တီဥယျာဉ်များပြားလာတာတွေ့ရပေမဲ့စစ်ကောင်စီပြိုခွဲဖို့နဲ့တိုက်ပွဲတွေအလိုအလျောက်ချုပ်ငိမ့်သွားဖို့ကတော့ဖြစ်နိုင်ချေနည်းပါးနေသေးတယ်လို့ဆိုပါတယ်ຫ
ນွေဦးတော်လိုင်းရဲ့စကြင်ကနေခဏအချိန်ထိပြည်သူထောက်ခံမှုရတာဟာအံ့အားသင့်စရာဖြစ်နေပါတယ်။ဒါပေမဲ့ပြည်သူလူထုစိတ်ဓာတ်တက်ကြွအောင်အမြဲတမ်းလုပ်နေမယ်ဆိုရင်မရည်ရွယ်တဲ့အကျိုးဆက်တွေထွက်ပေါ်လာနိုင်ပါတယ်။ဥပမာရလတ်မသေးကြသေးတဲ့ကြွေးကြော်မှုတွေနဲ့အတုအယောင်မျှော်လင့်ချက်တွေဟာအနှုတ်လက္ခဏာတွေဖြစ်တယ်လို့ဆိုပါတယ်။အထူးသဖြင့်ရက်ပိုင်းလာပိုင်းအတွင်းတော်လန်ရေးအခြေအနေထူးခြားတော့မယ်တော်လန်ရေးအောင်မြင်တော့မယ် မျိုးသိန်းတိုက်ပွဲတွေဆင်နွှဲတော့မယ်စတဲ့ရေးသားပြောဆိုချက်တွေဟာ NUG အစိုးရကိုအယုံကြည်နှဲပါလာအောင်လုပ်သလိုဖြစ်နေတယ်လို့ဆိုပါတယ်တော်လိုင်းကာလစိန်ခေါ်မှုတွေများပြားလာတာနဲ့အတူစူပေါင်းဥဆောင်မှုနဲ့တော်လိုင်းရင်အားစုအပြန်အလှန်လေးစားဖို့လိုအပ်ပါတယ်တဲ့
2021စက်တင်ဘာလ9ရက်နေ့က NUG အစိုးရစစ်ကြေညာတဲ့နောက်ပိုင်းမှာတပြည်လုံးအုံကြွတိုက်ခိုက်လိမ့်မယ်လို့မျှော်လင့်ကြတယ်လို့ဖြစ်မလာပဲစစ်ကောင်စီရဲ့ထိုးစစ်တွေကရင်ဆိုင်ခဲ့ရတာကိုလည်းထောက်ပြထားပါတယ်စစ်ကြေညာချက်ထုတ်ပြန်ရမှာတက်ဆိုင်ရာတော်လိုင်းရင်အားစုတွေနဲ့ညနိုင်သဘောတူမှုရယူတာမျိုးမတွေ့ရဘူးလို့ဆိုပါတယ် NUG ရဲ့တင်းကြံအမြောက်စစ်ကြေညာချက်ကြောင့်တိုက်ပွဲဝင်နေတဲ့ PDF ပြည်သူ့ကာကွယ်ရေးတပ်နဲ့တိုင်းရင်းသားတပ်ဖွဲ့အချို့အခက်အခဲအကြက်တဲနဲ့ရင်ဆိုင်ကြရတယ်လို့ဆိုပါတယ်တင်းကြံပြီးတဲ့နောက်ပိုင်းမှာစစ်ကောင်စီရဲ့တိုက်ခိုက်မှုတွေများပြားလာတာမျိုးတော်လှန်ရေးတက်ရှုံးမရှိရေးအတွက်ထိရောက်ပြတ်သားတဲ့ထိန်းရှောင်းမှုနဲ့ဥဆောင်နိုင်မှုကိုပေးနိုင်မှုအလွန်အရေးကြီးတယ်လို့ဆိုပါတယ်နိုင်ငံရေးဥဆောင်မှုပေးနေတဲ့ခေါင်းဆောင်တွေနဲ့အဖွဲ့အစည်းတွေဟာမြေပြင်အခြေအနေကိုထည့်သွင်းစဉ်းစားပြီးဆုံးဖြတ်ချက်ချကအကောင့်ထဲပို့နိုင်ဖို့လိုအပ်ကြောင်း GSCN လူမျိုးပေါင်းစုံအထွေထွေသတင်းကော်မတီကအကြံပေးထားပါတယ်ခင်ဗျာ
ຫນွေဦးတော်လိုင်းရေးအကြောင်း GSCN လူမျိုးပေါင်းစုံတပိတ်ကော်မတီကနေထုတ်ဝေထားတဲ့စာတမ်းကိုဥအောင်ခင်ကသုံးသပ်ပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ပြပေးခဲ့တဲ့မြမအရေးသုံးသပ်ချက်ပါရှင်ဒီစီဇန်ကိုတော့အပတ်စဉ်ကြာသပတေးနေ့ညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်မကြခင်မှာတော့တိုင်းရင်းဒေသကသတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်တိုင်းရင်းဒေသကသတင်းလွှာတွေမတိုင်ခင်မှာတော့အရင်ဆုံးအပတ်စဉ်ကျမ်းမာရေးခန္ဓာကိုတင်ဆက်ပေးမှာပါဒီသတင်းပတ်မှာတော့နှလုံးဖောက်နိုင်တာကိုကြိုးပြီးတော့စစ်ဆေးနိုင်တဲ့အကြောင်းပြောပြပေးထားပါတယ်နှလုံးဖောက်တာရုတ်တရက်ဖြစ်စေတဲ့သွေးကြောပိတ်တာကကြိုးပြီးတော့သိနိုင်မှုခက်ပေမဲ့စစ်ဆေးကြည့်နိုင်တာတချို့တော့ရှိပါတယ်လို့နှလုံးအထုကုဆရာဝန်ကြီးကဆိုပါတယ်ဒီလိုမျိုးဒီစစ်ဆေးနိုင်မှုအတွက်ဘလို့များစစ်ဆေးကြည့်နိုင်ပါသလဲနောက်ပြီးတော့ဖြည်းဖြည်းချင်းနှလုံးဖောက်လာစေနိုင်တဲ့နှလုံးသွေးကြောကျင်းတာကိုရောကြိုးပြီးတော့စစ်ဆေးသင့်ပါသလားစစ်ပြီးရင်ရောဘာဆက်လုပ်ဖို့ပို့ပြီးတော့အရေးကြီးပါသလဲဒီအကြောင်းမန္တလေးဆေးရုံကြီးကနှလုံးရောဂါအထုကုလည်းဖြစ်မန္တလေးဆေးတက္ကသိုလ်နှလုံးရောဂါအထူးကုဌာနကပါမောက္ခဌာနမှူးဒေါက်တာကျော်စိုးဝင်းကိုဥဝိမင်းကဆက်သွယ်မေးမြန်းထားပါတယ်။ထူးခြားနာစင်ပါရှင
်။ Okay, ပါမောက္ခဒေါက်တာကျော်စိုးဝင်းခင်ဗျာ။ကျွန်တော်တို့နှလုံးဖောက်တာနဲ့ပတ်သက်ပြီးတော့လွန်ခဲ့တဲ့9လလောက်ကပေါ့နော်ဇူလိုင်လတုန်းကဒီပိုငယ်သူတွေမှာပိုဖြစ်လာတာနဲ့ဒီဆုံးမှုကာကွယ်ရေးနောက်ချုပ်တင်လက္ခဏာတွေအကြောင်းပြောပြီးမှအဲ့ဒီတုန်းကဒီကိုဗစ်မျိုးကွက်သစ် BA.4 နဲ့ BA.5 ပေါ့နော်မြန်မာပြည်မှာပေါ်လာတဲ့အတွက်ကိုဗစ်ဘက်ကိုပြန်လှည့်ခဲ့ရပါတယ်ဆရာကြီးအခုတော့ဆရာကြီးဒီနှလုံးဖောက်တာကိုဖြစ်စေတဲ့ဒီနှလုံးသွေးကြောပိတ်လာနိုင်တာကိုကြိုသိနိုင်ဖို့စစ်စစ်ကြည့်နိုင်တာတွေကိုအဓိကဆွေးနွေးမှာပါဆရာအဓိကဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာကြီ
းသွေးကြောပိတ်တာကိုသိနိုင်ဖို့အတွက်ကတော့ဒီ ECG နဲ့နောက်တစ်ခုကဒီနှလုံးကြွက်သားတွေပြက်သွားလို့သွေးထဲမှာထွက်လာတဲ့မလုံးတွေကအင်ဇိုင်းတစ်ခုပေါ့နော်အာထရိုဘိုနင်းဆိုတဲ့ဟာကိုစစ်မှာပဲသိနိုင်တာပေါ့တခြားနည်းနဲ့ကျွန်တော်တို့ဘယ်လိုမှမသိနိုင်ပါဘူးမသွေးကြောကျင်းတာကိုတော့အေးဆေးဆေးကျွန်တော်တို့ယောဂါရှာကြည့်လို့ရတယ်ပေါ့လူပြောက်ကဒီလိုလက္ခဏာနဲ့လာတယ်ကျွန်တော်က ECG ဆွဲကြည့်လိုက်တယ်ပေါ့ ECG မှာမလုံးသွေးကြောကျင်းတယ်လို့ယူဆရတဲ့ကျွန်တော်ဒီ electrical changes ရှိပြီဆိုလို့ရှိရင်တော့ကျွန်တော်ကဒါသွေးကြောကျင်းယောဂါလို့သတ်မှတ်လို့ရတယ်အဲ့ကြိုကြတဲ့အခါကျတော့ဒီလိုမျိုးလက္ခဏာတွေရှိတယ်ဒါပေမဲ့ ECG ကပုံမှန်ပဲဖြစ်နေတယ်အဲ့ဒါဆိုရင်ကျွန်တော်ကနောက်တစ်ဆက်ပါလုပ်လေဆိုတော့ exercise ECG ပေါ့ transmitter ပေါ်မှာပြေးခိုင်းလိုက်တယ် ECG ကို continuously ကျွန်တော်တို့တတ်ထားတယ်အဲ့တော့သူ့ဘာနဲ့သူကျွန်တော်က speed ကိုမြန်ပေးတယ်မြန်ပေးမြန်ပေးရင်းနဲ့ကျွန်တော် patient ရဲ့ ECG အပြောင်းအလဲတွေကိုကြည့်တယ်အတကူကရင်မအောင်တာမောတာဒီလက္ခဏာတွေဘာတွေပေါ်လာလဲဆိုတာကိုကြည့်ပြီးတဲ့အခါမှာကျွန်တော်ကဒါသွေးကြောကျင်းတာရှိတယ်ရှိဘူးဆိုတော့အဖြေကိုထုတ်လို့ရတယ်
ဟုတ်ကဲ့ဆရာကြီးတကယ်လို့အခုလိုမလုံနိုင်ရောဆရာကြီးနောက်ဆက်စစ်ဖို့အတွက်က
တကယ်လို့များလူနာကမပြေးနိုင်ဘူးပုံမှန်ဒုနာလို့ပဲဖြစ်ဖြစ်အသက်ကြီးလို့ပဲဖြစ်ဖြစ်အကြောင်းတစ်ခုကြောင့်မပြေးနိုင်ဘူးဆိုလို့ရှိရင်တော့ကျွန်တော်ကနောက်နှလုံးခုန်မြင်အောင်ဆေးထုတ်ပြီးရခါမှာကျွန်တော်ကနျူကလ িয়ার စကန်ဆိုတာရိုက်ချင်ရိုက်ကြည့်လို့ရတယ်ဘို့မဟုတ်ဒီ stress echo ပေါ့နှလုံးတည်တည်တမ်းမှကိုလုံလို့ရပါတယ်အဲ့တော့ဒါနောက်တစ်ခုလုံလို့ရနိုင်တာကတော့သွေးကြောကိုစေထိုးပြီးတော့ နှလုံးသွေးကြော CT တက်မှန်ဆိုတာကိုလက်ကြည့်လို့ရပါတယ်
ဟုတ်ကဲ့ဆရာကြီးဒီနေရာမှာပုံမှန်ပေါ့နော်နှစ်စင်သဘောမျိုးတချို့နိုင်ငံတွေမှာစီစစ်တာအလေးထားလို့ဖြစ်ကြပါတယ်ဆရာမြန်မာနိုင်ငံမှာတော့လောလောဆယ်အလေးထားတစ်ခုဖြစ်တော့မတွေ့ရသေးဘူးပေါ့နော်အဲ့ဒီအနေထားကရောဘယ်လောက်ထိကျိုးသိဖို့အတွက်အထောက်အကူပြုနိုင်လဲဆရာ
ကျွန်တော်ဒီ regular check up ဆိုတဲ့ဟာတွေကလည်းတော်တော်လေးတော့ပြောရတော့ခက်တယ်ဥပမာဟဲ့လား regular check up လုပ်လိုက်တယ်နှလုံးသွေးကြောကျင်းနေလို့တွေ့တယ်တိုက်ကျင်းတဲ့သွေးကြောတိုင်းကလည်းသိချင်မှပိတ်တယ်ယောဂရှာလိုက်တယ်သွေးကြောမကျင်းဘူးလို့အဖြေထွက်တယ်ဒါမှမဟုတ်ရင်တာမန်လောက်ပဲကျင်းပါတယ်လို့ကြည့်ထွက်တယ်အဲ့ဒီလုံးဝမကျင်းတဲ့သွေးကြောကတော့လည်းကောင်းတာမန်လောက်ပဲကျင်းတဲ့သွေးကြောကတော့လည်းကောင်းတခါတလေထားပြီးတော့ပိတ်တာမျိုးရှိတတ်ပါတယ်ဘာလို့လဲဆိုတော့သွေးကြောကျင်းယောဂါနဲ့သွေးကြောပိတ်တဲ့ယောဂါရဲ့တဘာဝကနည်းနည်းလေးကွာခြားတယ်တော့သွေးကြောကျင်းနေဆိုတာကသွေးကြောထဲမှာဒီလိုပြောရင်အဆီပေါ့လေကိုလက်စထရောပလတ်တွေနဲ့သွေးကြောနံရံထဲမှာလာပြီးတော့ထူးနေတဲ့အတွက်သွေးသွားတဲ့လမ်းကြောင်းမှာသူကအသာစီးဖြစ်နေတာဒါသွေးကြောကျင်းတာပဲရှိတယ်သွေးကြောပိတ်သွားတာကြတော့အဲ့လိုမဟုတ်ဘူးသွေးကြောရဲ့နံရံကပေါက်သွားတာပေါက်သွားတဲ့အတွက်အဲ့ဒီနေရာမှာသွေးထဲမှာပါလာတဲ့သွေးဥမွားလေးတွေကညာကပ်ပြီးတော့အဲ့မှာသွေးကလေးလေးစပြီးတရေတည်တယ်အဲ့ဒီသွေးကလေးလေးပေါ်မှာနောက်ထပ်သွေးကြောထဲမှာပါလာတဲ့ fibrin ဆိုတဲ့သွေးခဲစီနိုင်တဲ့ဓာတ်တွေကလာပြီးစုပုံရင်းစုပုံရင်းနဲ့သွေးကအကြီးဖြစ်သွားပြီးတော့သွေးကြောထဲမှာသွားပိတ်တာအဲ့တော့ငိုကလေးကအရန်ကျင်းနေတဲ့သွေးကြောထဲမှာရှိတဲ့အစီဘက်ကပေါက်သွားလို့လေသွေးကြောပိတ်တာဖြစ်နိုင်တယ်လို့ငိုကလေးကတာမန်လေးလောက်ပဲကျင်းနေတဲ့အစီဘက်ကလေးကပေါက်သွားရင်လေသွေးကနဲ့ပိတ်သွားနိုင်တယ
်ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အဓိကဒီသွေးကြောကိုပိတ်စေနိုင်တဲ့အဓိကအကြောင်းရင်းဆိုရောဆရာ
သွေးကြောပိတ်နိုင်တဲ့အဓိကအကြောင်းရင်းကအဲ့ဒီသွေးကြောထဲမှာရှိနေတဲ့အစီကလေးမပေါက်သွားအောင်ကာကွယ်ခြင်းလေသို့မဟုတ်သွေးကြောထဲမှာရှိနေတဲ့အစီပတ်လေးတွေဟာဘယ်သူကပေါက်သွားနိုင်လားလားရှိတယ်လေဆိုတာကိုသိအောင်လုပ်နိုင်ခဲ့ဒီမက်တက်ကလာလေသွေးကြောပိတ်တာကိုကြိုသိနိုင်တာပေါ့အဲ့အရာတွေကိုပြီးဖို့ကြာတော့လေတာမန်နည်းနဲ့စစ်ဆေးလို့မရဘူးဒီ CT တို့ MRI တို့အပြင်နှလုံးသွေးကြောထဲကိုပိုက်ကလေးထည့်ပြီးတော့ intravascular ultrasound ဆိုတဲ့เนาะ ultrasound လို့ဟာမျိုးကိုဒီသွေးကြောထဲထိကျွန်တော်တို့ဒီကဘာတေးသေးလေးတွေထည့်ပြီးတော့ဖြစ်ကြီးมาပဲသိနိုင်တာပေါ့နော်
ဟုတ်ကဲ့ဆရာကြီးဒီနေရာမှာသွေးကြောကျင်းတာကနေလဲတဖြည်းဖြည်းတည်းသွေးကြောပိတ်နိုင်တဲ့အနေအထားအတွက်မျိုးဆိုရောဆရာကြီ
းသွေးကြောကျင်းတယ်လို့ကိုသိထားပြီဆိုလို့ရှိရင်တော့ဒီသွေးကြောကျင်းနေတဲ့လူမှာရှိနေတဲ့ကိုလက်စထရောပလတ်ကမပေါက်သွားအောင်ဒီပလတ်ကိုတေဝဖြစ်အောင်လုပ်နိုင်ခဲ့သေးရှိပါတယ်အစီကြစီလို့လူများသိထားတဲ့စတက်တင်ပေါ့အဲ့ဒီစတက်တင်ဆိုတဲ့ဆေးတွေကတော့ဒီသွေးကြောထဲမှာရှိနေတဲ့အစီကဲအစီပတ်တွေကိုပေါက်မသွားအောင်တေဘယ်ဖြစ်နေအောင်လုပ်ပေးနိုင်တဲ့ဆေးဖြစ်ပါတယ်။အဲ့တော့ဒီယောဂရှာပြီးတော့ကျင်းလို့လေကျွန်တော်တို့ကမပိတ်အောင်ဘလို့နေဘလို့ထိုင်ဆိုတဲ့ဟာတော့ပြောရတာတော့ချက်ပါတယ
်။ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အခုလိုသွေးကြောပိတ်တာကိုကြိုသိနိုင်ဖို့ဆေးစစ်တာတွေနဲ့ပတ်သက်ပြီးတော့ပေါ့နော်ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုကြော်ဖို့ရှိအောင်ပါဆရာ
။အဲအဓိကတော့ကမေးတယ်လို့ပေါ့နော်။အဲဘယ်လိုများကြိုသိနိုင်အောင်ဆစ်ဆေးလို့ရတယ်လဲ။နော်ဆစ်ဆေးရင်ကအကျိုးရှိမှာလားဆိုတော့ကျွန်တော်ပြောသလိုအကျိုးရှိတာလည်းရှိတယ်လို့ဖြစ်ပေမဲ့လည်းနော်ကျွန်တော်ဘာတော့ဒီမှာကျွန်တော်တို့အများကြီးအပါပြည်ထဲမှာလည်းတချို့တော်တော်လေးလာလူသိတင်ရှာစီးပွားရေးသမားတွေနာမည်ကြီးတွေအတိုင်းမှာသွားပြီးဆစ်လာတယ်နှစ်ပတ်ပဲရှိသေးတယ်စင်ကိုသွားပြီးဆစ်လာတယ်တလပဲရှိသေးတယ်သူကြောပိတ်သွားတယ်ဆိုတာတွေကျွန်တော်လည်းခဏခဏကြားနေရတာပေါ့နော်သူတို့ဆစ်လာတယ် normal ပဲအကုန်လုံးကောင်းတယ်ဒါကျွန်တော်မန်လေးမှာလည်းရှိသေးရန်ကုန်မှာလည်းရှိသေးအနေနဲ့ရမှာလည်းကြားနေကြတာပေါ့နော်ဆိုတော့ဒီဆစ်သေးတာကကောင်းပါတယ်ဆစ်ချင်အဖြစ်ကိုယ်မှာနှလုံးသွေးကြောကျင်းသွေးကြောပိတ်ယောဂါဖြစ်စေနိုင်တဲ့အခြေခံအကြောင်းရင်းတွေဖြစ်တဲ့သွေးတိုးတို့စီချိုးတို့အစီပြားခြင်းတို့ဒါတွေကိုသိရင်ကျွန်တော်တို့ကကြိုပြီးတော့ကုလို့ရတယ်ရစစ်တော့စစ်တယ်မကူရင်တော့လေတက္ကသေးပေါ့နော်စစ်တဲ့အတွက်အဲ့လိုသိတိုင်းတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဒ နှလုံးဖောက်တာကိုရုတ်တရက်ဖြစ်စေနိုင်တဲ့သွေးကြောပိတ်တာနောက်နှလုံးသွေးကြောကျင်းတာတွေကိုဘယ်လိုမျိုးစစ်ဆေးကြည့်သင့်ပါသလဲကြိုစစ်ဆေးသင့်ပါသလားဆိုတာကိုမန္တလေးဆေးရုံကြီးကနှလုံးရောဂါအထူးကဒေါက်တာကျော်စိုးဝင်းကိုဆက်သွယ်မေးမြန်းထားတဲ့ကိုဝင်းမင်းရဲ့အကြံအရေးခန္ဓာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုတော့အပတ်စဉ်တိုင်းရင်းဒေသကသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။မြန်မာပြည်တဝန်းတိုင်းရင်းဒေသတွေမှာဖြစ်ပျက်နေတဲ့နောက်ဆုံးရသတင်းတွေကိုစူးစီးပြီးတင်ပြပေးထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတော့ FEV ကတိုင်းရင်းသတင်းတောက်တွေကတင်ဆက်ပေးထားပါတယ်ရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေတာတိုင်းသားသတင်းတော်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောမှာနားဆင်ရမှာတွေကတော့ရှမ်းမြောင်နမ်ဆန်မှာစစ်တပ်ကထိုးစစ်ဆင်မှုတွေကြောင့်ဒေသခံလူထု 2,000 လောက်နေရက်ကနေစွန့်ခွာထွက်ပြေးနေရပါတယ်ကယားဂရီနီပြည်နယ်ဒီမိုဆိုမြို့နယ်ထဲမှာစစ်တပ်ကပြစ်လိုက်တဲ့လက်နက်ကြီးကြီးကြောင့်အရက်သားတယောက်ထိမှန်သေဆုံးခဲ့ပါတယ်။သတင်းလွှာတွေထဲမှာတော့ဒီဇင်ဘာလနောက်ဆုံးပတ်မှာကျင်းပမယ့်မွန်လူငယ်နေ့မှာမွန်လူငယ်တွေရဲ့လုံခြုံရေးအတွက်လက်နက်ကန်အချင်းချင်းမပစ်ခတ်ကြဖို့တောင်းဆိုထားတဲ့အကြောင်းတွေကိုနားဆင်ကြရမှာပါရှင်။
ကျမကနန်းဟောမှာရှင်သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။ရှမ်းပြည်မြောက်ပိုင်းနမ်ဆန်မြို့နယ်ထဲမှာစစ်ကောင်စီတပ်တွေကတအန်းထန်တယ်လေတပ်စခန်းနေရာတွေကိုဝင်ဟင်အပြင်မြေပြင်ထိုးစစ်ဆင်မှုတွေကြောင့်ဒေသခံလူထု 2,000 လောက်နေရာကနေစွန့်ခွာထွက်ပြေးနေရပါတယ်။စစ်တပ်ကဒီဇင်ဘာလ9ရက်နေ့ကစပြီးဒီနေ့အချိန်ထိနမ်ဆန်မြို့အနောက်တောင်ဖက်ချမ်းရှိကုန်းစာနဲ့ဟူမန်ရွာတွေဘက်ကထန်တယ်လေတပ်စခန်းတွေကိုလေရင်အပြင်လက်နက်ကြီးတွေပစ်ခတ်ခဲ့တာကြောင့်ကုန်းစာရွာထဲကပုံကြီးကျောင်းနဲ့လူနေအိမ်ခြေ50ထပ်မင်းထိမှန်ပျက်စီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ကုန်းစာရွာအပြင်အနီးတစ်ဝိုက်ကမန်လုံရွာ၊ဟူမန်းရွာကရွာသားစုစုပေါင်း 2,000 လောက်ကနမ်ဆန်မြို့ဇယန်းကြီးပုံကြီးကျောင်းကိုစစ်ပေးတင်းရှောင်နေကြရပါတယ်။ဒီတစ်ပတ်အတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲမှာစစ်တပ်ဘက်ကတေကြေးဒဏ်ရာရမှု50ထပ်မင်းရှိခဲ့တယ်လို့တရားနယ်လေးဘက်ကပြောဆိုထားပါတယ်။
ကယားပြည်နယ်ဒီမော့ဆိုမြို့နယ်ထဲမှာစစ်တပ်ကပစ်တဲလက်နဲ့ကြီးကြောင်အရက်သားတယောက်ထိမှန်သေဆုံးတယ်လို့ကုညီဆောင်ရွက်ပေးသူတွေကပြောပါတယ်။ဒီမော့ဆိုမြို့နယ်စံပြ6မိုင်ကျေးရွာအုပ်စုဒေါ်ပိုးစီကျေးရွာမှာဒီဇင်ဘာ13ရက်နေ့ကလွယ်ကော်ဒေတာကုကဲမှုစစ်ဌာနချုပ်တာကာဆာကနေလက်နဲ့ကြီးနဲ့ဆက်တိုက်ပစ်ခတ်တာကြောင့်အသက်30အရွယ်မျိုးသားတယောက်ထိခိုက်သေဆုံးသွားတာပါ။အဲ့ဒီအမျိုးသားသေဆုံးပြီးတဲ့နောက်ထပ်လက်နဲ့ကြီးနှလုံးထပ်မံပစ်ခတ်လာသေးတယ်လို့လည်းဆိုပါတယ်။
ကရင်ပြည်နယ်နယ်ချားဆောင်တပ် BGF တပ်ဖွဲ့က KNU တပ်မဟာတပ်ဗအံမြို့နယ်ထဲကမိပုံးရွာမှာစစ်ကြောင်းထိုးဝင်လာပြီးတရက်ကြာလက်နက်ကြီးနဲ့ရန်တမ်းပစ်ခတ်မှုလုပ်နေတဲ့အပြင်တရက်ခန်နေအိမ်တလုံးကိုလည်းမိရှို့ဖျက်ဆီးသွားပါတယ်။ဒီဇင်ဘာလ10ရက်နေ့က BGF အမတ်1314တပ်ခွဲနှစ်တပ်ခွဲမှုပိုတင်ဝင်းကိုတိုင်ဦးဆောင်တဲ့တပ်ဖွဲ့နဲ့ BGF အမတ်1314တပ်ဖွဲ့တို့ဟာမိပုံးရွာစာတင်ကျောင်းနဲ့ပုံးကြီးကျောင်းမှာဝင်ရောက်တပ်ဆွဲနေထိုင်ပြီးဒီဇင်ဘာလ17ရက်နေ့မှာနေအိမ်တလုံးမိရှို့တဲ့အပြင်လက်နက်ကြီးနဲ့ရန်တမ်းပစ်ခတ်မှုတွေကြောင့်ဒေသခံနေအိမ်တချို့လည်းထိခိုက်ပျက်စီးသွားတာရှိပါတယ်။နှစ်ဖက်ထိတွေ့ပစ်ခတ်မှုမရှိဘဲ PGF တပ်ဖက်ကကျေးရွာထဲဝင်လာပြီးရန်တမ်းပစ်ခတ်တာဖြစ်တယ်လို့အခုလိုလက်နက်ကြီးတွေရန်တမ်းပစ်ခတ်နေတာကြောင့်ဒေသခံလူထုတွေတင်းရှောင်ပေးနေရတာလည်းရှိတယ်လို့နေမြခံကရင်အမျိုးသားလူမျိုးရေးတက်မတော့ KNL တက်မှုတူကပြောပါတယ်
ချင်းပြည်နယ်ကဖလန်နစ်ချင်းခရိယာအတင်းတော်ကတင်းအုပ်ဆရာဓမ္မအမှုတော်ဆောင်တိတ်ခတ်တော်ရဆရာတော်ရှမ်းလျံဆန်းကိုစစ်ကောင်စီကတနစ်ကြော်ကြဖမ်းဆီးထိန်းသိမ်းပြီးတဲ့နောက်အလုတ်ကျန်းနဲ့ထောင်တာနေ့20ကြော်အမိန်ချမှတ်လိုက်ပါတယ်တိတ်ခတ်တော်ရဆရာတော်ရှမ်းလျံဆန်းကိုစစ်ကောင်စီကအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှန်အပအဝင်ပုံမှန်နှစ်ခုနဲ့တရားစွဲဆိုပြီးမန္တလေးမြို့အိုးပိုထောင်ကျင်းထောင်အတွင်တရားရုံးကနေဒီဇင်ဘာ9ရက်နေ့ကအလုတ်ကျန်းနဲ့နှစ်ရှည်ထောင်တန်းချလိုက်တာလို့မိသားစုဝင်တယောက်ကပြောပါတယ်အသက်42နှစ်အရွယ်ရှိတဲ့ဆရာတော်ရှမ်းလျံဆန်းဟာနိုင်ငံရေးလှုပ်ရှားမှုတွေမှာပါဝင်ပတ်သက်မှုမရှိဘဲဓမ္မမှုတော်ကိုဆောင်ရွက်နေသူဖြစ်ပြီးတောင်မော်ဒေတာတွေမှာလည်းစင်ရဲနွမ်းပါးသူတွေကိုကျမ်းမာရေးအတွက်ကူညီထောက်ပံ့ပေးနေသူဖြစ်တယ်လို့မိသားစုဝင်တွေကပြောပါတယ်
ကချင်နှစ်ချင်းခရိယံအဖွဲ့ KBC ဥက္ကဋ္ဌဟောင်းတိတ်ခါရော်ရဆရာတော်ဒေါက်တာကလမ်ဆမ်ဆွန်ကိုစစ်တပ်ကတရားစွဲဆိုဖို့လှုံ့ဆော်နေတယ်လို့ကချင်နှစ်ချင်းခရိယံအဖွဲ့ချုပ် KBC ကဒီဇင်ဘာလ6ရက်နေ့ကထုတ်ပြန်ပြောဆိုလိုက်ပါတယ် KBC ကိုကချင်ပြည်နယ်လုံခြုံရေးနယ်နယ်စပ်ရေးရာကခေါ်ယူတွေ့ဆုံပြီးပြောဆိုလိုက်တာဖြစ်ပါတယ်အခုချိန်ထိတော့ဆရာတော်နဲ့တွေ့ဆုံခွင့်မရသေးတယ်လို့ဘယ်အမှုနဲ့တရားစွဲရမှာကိုတော့တစုံတရာပြောဆိုခြင်းမရှိသေးပါဘူးတိတ်ခါတော်ရဆရာတော်ဒေါက်တာကလမ်ဆမ်ဆွန်ကိုဒီဇင်ဘာလ9ရက်နေ့ကမန္တလေးအပီပီဆိုင်ရာလေစိတ်မှာထိုင်းနိုင်ငံကိုကျမ်းမာရေးအတွက်ဆေးကုသဖို့ထွက်ခွာရန်စောင့်ဆိုင်းနေချိန်စစ်ကောင်စီကဖမ်းဆီးခေါ်ဆောင်သွားတာဖြစ်ပါတယ
်စစ်ကောင်စီတပ်ကနလကြော်ကြဖမ်းဆီးထားပြီးမိသားစုနဲ့အဆက်အသွယ်မရဖြစ်နေတဲ့ကြောက်တော်မြို့နယ်တစင်ရွာကဆန်ဆက်ပိုင်ရှင်ဦးလာမောင်တန်းနဲ့နောက်တယောက်ကိုပုံမှန်ဆက်ခွန်တင်းနဲ့စစ်တပ်ကအမှုဖွင့်ထားတယ်လို့မိသားစုဝင်တွေကပြောပါတယ်ဒူရိုနီယောက်ကိုအောက်တိုဘာလ2ရက်နေ့ကကြောက်တော်မြို့နယ်ကန်ဆောက်ခြေဆိုင်အမှတ်939တပ်ရင်းတပ်ရင်းမှုကဆွေးနွေးဖို့ရှိတယ်လို့ဖုံးဆက်ခေါ်ယူပြီးဖမ်းဆီးသွားတာဖြစ်ပါတယ်အဲ့ဒီချိန်ကလေးကမိသားစုဝင်တွေကဒူရိုနဲ့တွေ့ဆုံခွင့်ရဖို့ကြိုးစားပေမဲ့ဖမ်းထားတာမရှိဘူးလို့စစ်ကောင်စီတပ်ကအချင်းချင်းညှင်းဆိုပြီးဒီလ6ရက်နေ့မှာရုံထုတ်ခဲ့တာဖြစ်ပါတယ်ရုံထုတ်ရမန်ယူချိန်မှာတော့ခဏသွေးခွင့်ရလိုက်တယ်လို့ဦးလာမောင်တန်းစနီးဖြစ်သူဒေါ်လာအေးဆန်းကပြောပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါလာမယ့်ဒီဇင်ဘာလ28ရက်နေ့မှာကြာရောက်တဲ့ဆက်တချိန်မြောက်မူလူငယ်နေ့အခမ်းအနားကျင်းပရမှာမူလူငယ်တွေရဲ့လုံခြုံရေးကိုရှေ့ရှုပေးတဲ့အနေနဲ့လက်နက်ကန်အချင်းချင်းမပစ်ခတ်ကြဖို့မူလူငယ်စုံရက်ကမေတ္တာရက်ခံတောင်းဆိုလိုက်ပါတယ်ဘာကြောင့်အခုလိုမျိုးတောင်းဆိုရတာလဲမုံလူငယ်နဲ့အခမ်းအနားကိုဗမာကျင်းပကြမှာလဲစတာတွေကိုတော့မိရင်ကြီးကတင်ဆက်ထားပါရဲ့ရှင
်လုံချုံရေးချိန်နေကြောင်းရေးမျိုးအရှိဘက်မှာရှိတဲ့မွန်ပြည်တစ်ပါတီထိန်းချုပ်နယ်မြေမှာကျင်းပသွားမှာဖြစ်ပါတယ်ဒီမုံလူငယ်နဲ့အခမ်းအနားကောင်းကောင်းမွန်မွန်ဖြစ်မြောက်ရေးအပြင်လူမှုရေးအရာထောက်ရှုခြင်းမုံလူငယ်တွေရဲ့လုံချုံရေးကိုရှိရှုသွားအဖြစ်လက်နက်ကင်ချင်းချင်းကြားမပစ်ခတ်ဖို့အခုလိုတောင်းဆိုရတာလို့မော်လုံငယ်ဖိုရမ် NYF အသွင်းရေးမှူးအဖွဲ့ဥဆောင်ကော်မတီဝင်နိုင်ကြည်ကျွန်းကအခုလိုပြပါဗျ
။မော်လုံငယ်နေ့အခမ်းအနားဒီလုံချုံကြီးအရာချောချောမွေ့မွေ့လန်ခီးမှာကျွန်တော်လူငယ်တွေတော်လာဝင်ထွက်လို့ရအောင်ဆိုပြီးတော့ဒီစကားစပတ်မှာရောနောက်တော့တစ်ဖက်ကတော်လန်ကြီးတပ်ဖွဲ့တွေဘက်ကရောပေါ့နော်ကျွန်တော်တို့တောင်းဆိုထားရတယ်ကျွန်တော်တို့ကအတိကဒီခန္ဓာအအောင်မြင်မြင်ဖြစ်မြောက်ပေါ်တော့ပဲကျွန်တော်တို့အတိကရွေးချက်နဲ့တို့စီကိုစာပို့ထားတာပါ
ရင်းမြုံနယ်မှာစစ်ကောင်စီနဲ့တော်လိုင်းရေးတပ်ဖွဲ့ဝင်တွေကြားမကြာခဏပစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားနေတာမျိုးရှိတဲ့အတွက်အခမ်းအနားနဲ့လုံခြုံရေးကိုထောက်ရှုခြင်းအပြင်နှစ်ဖက်တပ်ဖွဲ့လက်နက်ကင်တွေပစ်ခတ်တာမျိုးမလုပ်ကြဖို့မွန်လူငယ်ဖိုရမ်ကဒီဇင်ဘာလ9ရက်နေ့ကထုတ်ပြန်တောင်းဆိုလိုက်တာပါအခမ်းအနားကိုတော့ရင်းမြုံနယ်မွန်လူငယ်ပင်ခရစစ်ကြောင်းတွေအထက်ကပါဝင်ခြိတက်သွားဖို့ရှိပြီးအနေနဲ့ရရက်ကမွန်လူငယ်အဖွဲ့စည်းတွေအပြင်ဒေသတွင်းကတိုင်းရနာလူငယ်ဖွဲ့စည်းတွေကိုလည်းဖိတ်ကြားထားတယ်လို့ပြန်ကြားရေးဆက်ကော်မတီဝင်ရေးမြို့နယ်မွန်လူငယ်ကောင်းဆောင်မိကလျာဏွန်ကအခုလိုပြောပါဗျ။ဒီမှာဆို
လို့ရှိရင်ဒီတိုင်းမွန်မွေအားနဲ့များဆိုတော့ဒီလိုပေါ့လူငယ်တွေအကောင်လုံးကလည်းလာမယ်လို့မျှော်လင့်ပါတယ်ရှင်။ဘာလို့ရှိရင်ဟိုဒီတိုင်းအမျိုးသမီးနဲ့အမျိုးသားနဲ့တီတီချခွဲခြားထားတော့မရှိဘူးပေါ့နော်။ဒီတခြားမြို့နယ်ကဧည့်သည်တွေဘာလို့ရှိရင်ဟိုလူငယ်အသီးသီးတွေပေါ့နော်အကောင်လုံးကိုကြိုဆိုပါတယ်ပြလို့ရှိရင်ဟိုလုံထုံရေးအပိုင်းရောနေရာစနစ်တကျအကောင်လုံးဆီစဉ်ထားရတဲ့ကြောင့်မို့ပါမှာဆိတ်မပူနေပေါ့နော
်လွတ်လပ်ရေးအကျုပ်ခဲ့1946ခုနှစ်ဒီဇင်ဘာလ28ရက်နေ့မော်လမြိုင်မြို့မှာပထမအကြိမ်မော်လူငယ်ညီလာခံကျင်းပခဲ့တာကိုမော်လူငယ်နေ့အဖြစ်သတ်မှတ်ခဲ့တာဖြစ်ပြီးကရင်ပြည်နယ်ကြာအင်းစိတ်ကြီးမြို့နယ်တောင်ပေါက်ကြီးရွာမှာ2012ခုနှစ်ကနေမော်လူငယ်နေ့ကိုစတင်ကျင်းပခဲ့တာဖြစ်ပါတယ်ရှင
်လက်ရှိမြန်မာနိုင်ငံမှာအမျိုးသမီးတွေကိုဒုတိယဒဏ်စာပုံစံမျိုးထားတဲ့အပြင်လွဲမားနေတဲ့ဒလိထုံးတမ်းတွေကလည်းအမျိုးသမီးတွေအပေါ်နှီးမျိုးစုံနဲ့အကြမ်းဖက်မှုတွေချိုးဖောက်ခံရမှုတွေကိုပို့ပြီးတော့ဆိုးရွားစေတာဖြစ်တယ်လို့အမျိုးသမီးအရေးတက်ကြွလှုပ်ရှားသူတွေကပြောပါတယ်ဒီအကြောင်းကိုတော့ကျွန်မအမီယန်နေတင်ဆက်ထားပါတယ်ပေါ်လာကြီးစိုးမှုနဲ့ဆက်ပြော့သွားနေသေးတာကြောင့်အမျိုးသမီးတွေဟာဒုတိယတန်းစားနေရာမျိုးမှာပဲဆက်ပြော့ရှိနေသေးတာလို့ကရင်အမျိုးသမီးအစည်းအရုံးတွဲဖက်အတွင်းမှတက်မူအင်ဂျလာကပြောပါတယ်
So tomorrow di kuna lo myo chu lwe ma ni ye dile thon na yu sa twi kho ri phu wa ra ji su de di myanmar nang ngay ye twa ni de di atika ba naw myanmar nang ngay ye chin ni ri ga tomorrow di amyo tmi o tutiya lu dan sa a phit di tat mat pi ro ma sat san de tat mat khe de so ro di ye dile di ye dile ri o tomorrow a ne paung se su ne mya swa o
ချက်တန်ခဲ့ရတယ်အတွက်ကြောင့်မလို့ကျွန်တော်တို့ရဲ့အရန်ခေါ်ယူကြိုးသွားပြီပေါ့လူပောင်တဲ့ဒီမိုကရက်တစ်ပါတီရဲ့တွဲဖက်အထွေထွေအတွင်းရေးမှုနှင်းနှင်းမွေကအမျိုးသမီးတွေရဲ့အပေါ်နှီးမျိုးစုံနဲ့အကြံဖတ်မှုတွေရောကြသွားစေဖို့အမျိုးသမီးတွေရဲ့အခွင့်အရေးတွေကိုအားလုံးကလေးစားလာကြဖို့အတွက်အမျိုးသားရိကိုယ်တိုင်ပါဝင်ဖို့တိုက်တွန်းပြောဆိုလိုက်ပါရ
မျိုးသားများကိုယ်တိုင်ကလည်းဝိုင်းပြီးတော့ကူညီတာမျိုးပဲဖြစ်ဖြစ်ပေါ့နော်ဒီမျိုးတို့လည်းအစမှာကျွန်တော်တို့လုပ်ခဲ့ကြတယ်လို့ပဲငါတို့ထမင်ငါတို့အလံငါတို့အောင်ပွဲမှာအမျိုးသားတွေကိုယ်တိုင်ထမင်ကိုခေါင်းပေါင်းပေါင်းပြီးတော့ထွက်ခဲ့ကြတဲ့အခြေအနေမျိုးဒီအတွေးခေါ်တော်လိုင်းမျိုးကိုအားလုံးကဝိုင်းပြီးတော့ဆက်လက်ပြီးလှုပ်ဆောင်ကြမယ်ဆိုလို့ရှိရင်တော့သိပြီးတော့မကြတဲ့ကာလမ
ဆိုင်ရာဒါမှမဟုတ်လိမ်ပိုင်းဆိုင်ရာပုံစံအမျိုးမျိုးရှိနေပြီးမကြာခဏဆိုသလိုမိသားစုတွင်ဒါမှမဟုတ်လုပ်ငန်းခွင်တွင်မှာပါရှိနေတာလို့ဆိုကြပါတယ်အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံ WLP အနေနဲ့အမျိုးသမီးတွေအပေါ်အကြမ်းဖက်မှုပပျောက်ရေးနေမှာတရားမျှတမှုတာဝန်ခံမှုပြစ်ဒဏ်ကင်းလွတ်ခွင့်များအဆုံးသတ်ခြင်းဆိုတဲ့ဆံပုံနဲ့16ရက်တာလှုပ်ရှားမှုဖဲချိုးဖြူလှုပ်ရှားမှုအပါအဝင်တခြားလှုပ်ရှားမှုတွေကိုဒီဇင်ဘာလ10ရက်နေ့အထိလှုပ်ဆောင်ခဲ့ကြပါတယ်မြန်မာနိုင်ငံမှာစစ်အာဏာရှင်လက်ထက်အဆက်ဆက်အမျိုးသမီးတွေအပေါ်လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေမတရားပြုကျင့်မှုတွေအများကြီးရှိခဲ့ပြီးမဲ့လဲကျူးလွန်ခံရတဲ့သူတွေအတွက်တရားမျှတမှုနဲ့တာဝန်ယူမှုတာဝန်ခံမှုတွေကတော့ဒီနေ့အချိန်ထိအပြည့်အဝမရရှိသေးသလိုကျူးလွန်သူတွေကလည်းတစုံတရာအရေးယူခံရတာမျိုးမရှိသေးပဲလွမြောက်နေဆဲဖြစ်တယ်လို့ WLB ကထုတ်ပြန်ပြောဆိုထားပါတယ်အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုနားဆင်ကြရမှာပါ
ရှမ်းပြည်မြောက်ပိုင်းနမ်ဆန်မြို့မှာစစ်တပ်ကထီအန်ရလီတပ်စခန်းနေရာတွေကိုဝင်းဟင်အပြင်မြေပြင်ထိုးစစ်ဆင်မှုတွေကြောင့်ဒေသခံလူထု 2,000 လောက်နေရာကနေစွန့်ခွာထွက်ပြေးနေရပါတယ်။ကရီနီပြည်ဒီမော့ဆိုမြို့နယ်ထက်မှစစ်တပ်ကပြစ်လိုက်တဲ့လက်နက်ကြီးကြောင့်အရသားတစ်ယောက်ထိမှန်သေဆုံးခဲ့ပါတယ
်။ဒေါ်ရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေသကတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမအာမီပ
ါ။ FBPR ဝိုင်းတော်သားတွေတင်ဆက်ပေးခဲ့တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုတော့အပတ်စဉ်ကြာသာရေးနေ့ညတိုင်းတင်ဆက်ပေးနေတာဖြစ်ပါတယ်။အပတ်စဉ်ခန္ဓာအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီကနေ့ညထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနေ့ပြန်တောက်ကြမနေ့ခင်းမှာလဲတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင်။အခုတော့အစီအစဉ်တွေမကြခင်အဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုရနိုင်ကတစ်လှည့်ပြောပြပေးပါမယ်ရှင်။
မနက်ကမှငြိမ်းချမ်းရေးရရှိဖို့အတွက်အာဆီယံရဲ့ကြိုးပမ်းဆောင်ရွက်မှုတွေကို EU ဥရောပသမဂ္ဂအနေနဲ့ဆက်လက်အားပေးထောက်ခံသွားမယ်လို့မနေ့ကပြုလုပ်ခဲ့တဲ့ EU အာဆီယံထိပ်သီးအစည်းအဝေးမှာ EU တာဝန်ရှိသူတွေကပြောလိုက်ပါတယ်။မြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်ပြီးတော့လွန်စွာမှစိုးရိမ်ပူပန်နေဆဲဖြစ်တယ်လို့ EU အာဆီယံဆက်ဆံရေး45နှစ်ပြည့်အချိန်မှာကျင်းပတဲ့ထိပ်သီးအစည်းအဝေးကနေထုတ်ပြန်တဲ့ပူးတွဲကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့အာဆီယံသဘောတူညီချက်5ရက်ခုပြီးခဲ့တဲ့နိုဝင်ဘာလကအာဆီယံထိပ်သီးစည်းဝေးပွဲမှာချမှတ်ခဲ့တဲ့အချက်အလက်တွေနဲ့အညီသတ်မှတ်ထားတဲ့အချိန်ကာလအတွင်းမှာပြီးစီးအောင်လှုပ်ဆောင်ဖို့ကိုလည်းကြေညာချက်မှာတိုက်တွန်းထားပါတယ်။မြန်မာနိုင်ငံရဲ့ပြည်ပခအတွင်းယုံကြည်မှုပြန်လည်တည်ဆောက်နိုင်ရေးအတွက်ပါဝင်နေတဲ့တာဝန်ရှိသူအဖွဲ့အစည်းအသီးသီးနဲ့တွဲဆောင်နိုင်ရေးအကူအညီလိုအပ်နေသူတွေအားလုံးအတွက်လူသားချင်းစာနာမှုဆိုင်ရာအထောက်ပံ့တွေပေးပို့နိုင်ရေးစတဲ့အချက်တွေပါဝင်မြန်မာပြည်သူတွေရဲ့အကျိုးစီးပွားအတွက်ငြိမ်းချမ်းတဲ့နည်းနဲ့ဖြည့်ရှင်းနိုင်ဖို့အာဆီယံရဲ့ဂျိုးပန်းချက်တွေကိုဥရောပသမဂ္ဂအနေနဲ့ထောက်ခံအားပေးသွားမှာဖြစ်တယ်လို့လည်းပြောထားပါတယ်မြန်မာနိုင်ငံတော်မှာဘာသာရေးလွတ်လပ်ခွင့်အခြေအနေဆိုးဝါးနေတဲ့အတွက်အထူးစိုးရိမ်ရတဲ့နိုင်ငံစည်းမှာဆက်လက်ထည့်သွင်းဖို့အမေရိကန်နိုင်ငံရဲ့ဘာသာရေးလွတ်လပ်မှုကော်မရှင် USCIRF ကအမေရိကန်နိုင်ငံသားဝင်ကြီးဌာနကိုတိုက်တွန်းလိုက်ပါတယ် USCIRF ကမနေ့ကထုတ်ပြန်တဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒနောက်ဆုံးထုတ်ပြန်ချက်အစီအခံမှာအဲ့လိုတိုက်တွန်းလိုက်တာပါ NLD ဆိုးရွားလက်ထက်မြန်မာနိုင်ငံဘိုးဘန်ဒုဥက္ကဋ္ဌဥပဘိုးငယ်ကိုအာဂရီလိုက်စားမှုတိုက်ဖျက်ရေးဥပဒေပါဝင်စောချက်နှစ်ခုနဲ့စစ်ကောင်စီတရားရုံးကထောင်ဒဏ်20ချမှတ်လိုက်ပါတယ်ခင်ဗျာ
ဒီဇင်ဘာလ15ရက်နေ့ကြာသပတေးနေ့ညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုရန်နိုင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကအလိမ်မာဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောင်းကမ်ချန်းနဲ့ PJ Elliot တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းပါဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြည့်ကြပါစေရှင်။
This program has come to you from the Voice of America, Washington.